Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA မြန်မာနိုင်ငံ2016ခုဇူလိုင်လ19ရက်အာဇာနည်နေ့အင်္ဂါညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းနိုမီတာ2425 3251နဲ့လိုင်းလက်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်တော်ခင်ပြထွေးပါဒီကနေ့ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့အာဇာနည်နေ့အခမ်းအနားကိုဒီအာဇာနည်ဘိမ့်မှာကျင်းပခဲ့တာမှာတော့ဒီနှစ်ထူးထူးခြားခြားတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုယ်တိုင်တက်ရောက်ပါတယ်။တခါဒီတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တော့တရုတ်ဘက်ကဆွေးနွေးဖို့ကမ်းလှမ်းချက်ကိုဖိလစ်ပိုင်ဆွေးရကပယ်ချလိုက်တဲ့အကြောင်းပြောပါတယ်။ဒီလိုထူးခြားတဲ့ထိတ်တန့်ရောက်မြန်မာဒီနိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးတော့ပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့ဟာမြန်မာလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့တာ69နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဘိုးကျော်အောင်ဆိုင်ရဲ့ညီမဝန်းခွဲဖြစ်သူဒေါခင်နဲ့ပြန်ပြောင်းပြောတာက
ညီကိုနှစ်ယောက်ဘူးဆိုတော့လေပို့ပြီးခံစားရတာပေါ့။သူ့ဘဝကဘိုးကျော်ကဆိုတော့လက်မကိုလာခေါ်တယ်လေဘိုးကျော်တို့ကြာဆုံးတော့
ဒီလိုအာဇာနည်နေ့နဲ့ပတ်သက်တဲ့အကြောင်းတွေကိုတင်ဆက်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတရွေးကောက်ပွဲအကြူကာလအခြေအနေတွေကိုလည်းနားဆင်ရမှာဖြစ်ပြီးနောက်ပိုင်းမှာအမေရိကန်နိုင်ငံအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူတွင်နဲ့ကိုအောင်တို့ကပြောပြပေးပါဦးခင်ဗျာ
ဒီကနေ့ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့အာဇာနည်နေ့အခမ်းအနားကိုရန်ကုန်အာဇာနည်ဘိမ့်မှန်မှာကျင်းပခဲ့တာမှာတော့ဒီနှစ်ထူးထူးခြားခြားတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုယ်တိုင်တက်ရောက်တယ်လို့အစိုးရခေါင်းဆောင်တွေနဲ့လွှတ်တော်ခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်တဦးအနေနဲ့နှစ်ပေါင်း40ကျော်အတွင်းပထမဆုံးကြိမ်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်တာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်လည်းဒီနေ့အခမ်းအနားကိုဒီအာဇာနည်မိသားစုဝင်တဦးအနေနဲ့တက်ရောက်ပါတယ်။ကြဆုံးအာဇာနည်ခေါင်းဆောင်ကြီးတွေအတွက်ရည်စူးပြီးဒေါ်ဆန်းစုကြည်ရဲ့အိမ်မှာဒီဆွန်ချွေတရားနာပွဲကိုလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပါတယ်။နှစ်ပေါင်း50ကျော်ကာလအတွင်းလူမှုရွေးကောက်တင်မြောက်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာပထမဆုံးကျင်းပတဲ့အာဇာနည်နေ့အခမ်းအနားဖြစ်တယ်လို့အာဇာနည်ခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့အမျိုးသားရင်ကြားစစ်ရေးအခြေခံဒုတိယပင်လုံညီလာခံကနေတဆင့်ညီညွတ်ရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးကိုတိုင်းရင်းသားညီအကိုတွေအတူလက်တွဲကြိုးပမ်းနေကြခြင်းလည်းဖြစ်တာကြောင့်ဒီနှစ်ဟာထူးထူးခြားခြားအားတက်ဂုဏ်ယူပွဲရဖြစ်တယ်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။69နှစ်မြောက်အာဇာနည်နေ့အခမ်းအနားတွေကိုရန်ကုန်မြို့အပါဝင်မြန်မာနိုင်ငံတဝမ်းမြို့နယ်ဒေသအသီးသီးမှာဒီကနေ့ကျင်းပခဲ့ကြပြီးတော့ပေါ်ကျောင်းဆန်းအပါဝင်အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့ကြတဲ့အချိန်အတိအကျမှာတော့ရန်ကုန်မြို့တမြို့လုံးမှာဒီအော်အော်ဆွဲညင်သက်ဂုဏ်ပြုခဲ့ကြပါရဲ့ရှင်
။ THA ဒီလိုခေါ်တဲ့ American ရဲ့ဒုံခွင်ဒုံစနစ်တောင်ကိုရီးယားမှာနေရာချထားတာကိုလက်တုံပြန်မယ်လို့ချင်းချောက်ပြောဆိုပြီးတပတ်ကြာဒီကနေ့မှာမြောက်ကိုရီးယားကပယ်ရင်တဲ့ဒုံကြီး၃ဆင့်ဆန်းသက်ပြစ်လွတ်လိုက်ပါတယ်။ဒီကနေ့အင်္ဂါနေ့အစောပိုင်းမြောက်ကိုရီးယားပြစ်လွတ်ခဲ့တဲ့ဒုံကြီးတွေဟာတာလက်ပစ်စကတ်ဒါမမောယင်ရော့ဒေါင်အမျိုးအစားဒုံးကျည်ဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကပြောပါရယ်ကီလိုမီတာ900ကနေ600အထိပြည့်လွန်နိုင်တဲ့ဒီဒုံးကျည်တွေဟာကိုရီးယားကျွန်းဆက်အရှိပဲပင်လယ်တဲကိုကျသွားခဲ့ပါရယ်မြောက်ကိုရီးယားရဲ့ဒီဒုံးကျည်ပြည့်လွန်မှုဟာမြောက်အမေရိကအတွက်တော့ချင်းချောက်မှုတည်းရဲ့မဟုတ်ဘူးလို့ NORAD လို့ခေါ်တဲ့မြောက်အမေရိကဝန်ဟင်ကာကွယ်ဌာနကပြောပါရယ်မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့တွန်းမြင့်ဆန်းသက်လာပြီးနောက် THAAD ဒုံးခွင်ဒုံးစနစ်ကိုတောင်ကိုရီးယားမှာနေရာချထားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူညီခဲ့တာပါဒီလိုဒုံခွင်ဒုံစနစ်ကိုခြားထားမှုကြောင့်တောင်ကိုရီးယားနိုင်ငံကိုမီးလောင်တိုက်သွင်းပြကြသွားအောင်လုပ်မယ်လို့မြောက်ကိုရီးယားကဇွန်လ17ရက်နေ့ကချင်းချောက်ပြောဆိုထားပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့တရုတ်ဘက်ကကမ်းလှမ်းချက်ကိုဖိလစ်ပိုင်အစိုးရကပယ်ချလိုက်တဲ့အကြောင်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကပြောပါတယ်နိုင်ငံဆွေးနွေးပွဲတွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကချမှတ်ခဲ့တဲ့နိုင်ငံတကာအငင်းပွားမှုဖြေရှင်ရေးခုံသမားရေးရုံးရဲ့ဆုံးဖြတ်ချက်ကိုအခြေခံထားပြီးတော့ဆွေးနွေးသွားဖို့ဆိုတော့တရုတ်ဘက်ကလက်မခံတာကြောင့်ဖြစ်တယ်လို့ဆိုပါတယ်ပြည်ခဲ့တဲ့သတင်းပတ်ကမွန်ဂိုလီးယားနိုင်ငံမှာကျင်းပခဲ့တဲ့အာရှဥရောပထိပ်သီးဆွေးနွေးပွဲမှာနှစ်နိုင်ငံကြားဆွေးနွေးပွဲတွေလုပ်ဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကကမ်းလှမ်းခဲ့ပေမဲ့ဒီကမ်းလှမ်းချက်ဟာဖိလစ်ပိုင်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအမျိုးသားအကျိုးစီးပွားတွေနဲ့ကိုက်ညီမှုမရှိဘူးဆိုတာကိုသူ့အနေနဲ့ဒီမစ္စတာဝမ်ကိုအကြောင်းပြန်ခဲ့တဲ့အကြောင်းဖိလစ်ပိုင်ရုပ်သံသတင်းဌာန ABS-CBN နဲ့မေးမြန်းချက်တစ်ခုမှာဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးပါဖက်တိုရာစီကပြောသွားပါတယ်ဖိလစ်ပိုင်ဆိုရအနေနဲ့နိုင်ငံတကာခုံတမာရီရုံးရဲ့ဆုံးဖြတ်ချက်ကိုဆက်ပြီးတော့ထောက်ခံနေအောင်မယ်ဆိုရင်နိုင်ငံခြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်လာနိုင်တယ်လို့ဆိုပြီးတရုတ်တန်တမန်ကတုံ့ပြန်ခဲ့တဲ့အကြောင်းလဲဝန်ကြီးရက်စေကပြောပါတယ် တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်နယ်လို့တရုတ်ဘက်ကပြောဆိုနေတာဟာတမိုင်းဝင်အထောက်ထားခိုင်လုံမှုမရှိဘူးလို့ဆိုပြီးနိုင်ငံတကာခုံတမာရီယုံကပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့တုန်းကပဲဆုံးဖြတ်ချက်ချမှတ်ခဲ့တာပါရှင်
ပါကစ္စတန်နိုင်ငံသမ္မတဟောင်းပါဗက်စ်မူရှာရက်ဖ်ကိုနိုင်ငံတော်ပုံကံမှုဆွဆွဲချက်တွေနဲ့ကြားနာစစ်ဆေးနေတဲ့အထူးတရားရုံးကမူရှာရက်ဖ်ရဲ့တိုင်းပြည်အတွင်းကပိုင်ဆိုင်မှုအားလုံးကိုသိမ်းယူပြီးသူ့ရဲ့ဗန်ဆင်းအားလုံးကိုလည်းချိတ်ပိတ်ပစ်ဖို့ဒီကနေ့အမိန့်ချမှတ်လိုက်ပါတယ်မူရှာရက်ဖ်ကိုအမှုအစစ်ဆေးခံမှုတရားရုံးကအကြိမ်ကြိမ်ဆင့်ခေါ်စာပို့ခဲ့ပေမဲ့ပြက်ကွက်ခဲ့တဲ့အကြောင်းတရားသူကြီး၃ဦးပါအဖွဲ့ကပြောပါတယ်ပါကစ္စတန်ခေါင်းဆောင်မူရှာရက်ဖ်ကိုစေဝါကုသမှုခံယူဖို့အတွက်တိုင်းပြည်ကနေထွက်ခွာခွင့်ဒေသန္တရတရားရုံးတစ်ခုကခွင့်ပြုပေးခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့မတ်လထဲမှာတိုင်းပြည်ကနေထွက်ခွာခဲ့ပါတယ်ဒီလိုထွက်ခွာခွင့်ကိုတိုင်းပြည်ရဲ့အမြင့်ဆုံးတရားရုံးကလည်းနောက်ပိုင်းမှာခွင့်ပြုပေးခဲ့ပါတယ်မူရှာရက်ဖ်အနေနဲ့တရားရုံးရဲ့အမိန့်တွေနဲ့အညီလိုင်းနာခြင်းရှိမရှိဆိုတာကိုအာဏာပိုင်တွေကအစိုးရခန်းစားတင်ပြဖို့ဒီကနေ့တရားရုံးကညွှန်ကြားလိုက်တယ်လို့မူရှာရက်ဖ်အနေနဲ့သူ့အပေါ်နိုင်ငံတော်ပုံကံမှုဆွဲချက်တွေနဲ့ပတ်သက်ပြီးကျားနာစစ်ဆေးခံတဲ့အချိန်ဒါမှမဟုတ်အဖမ်းခံတဲ့အချိန်အထိရုံးတည်စစ်ဆေးမှုတွေကိုရန်နာထားဖို့လည်းတရားရုံးကထုတ်ပြန်ထားပါတယ်မူရှာရက်ဖ်မပါဘဲတရားရုံးကျားနာစစ်ဆေးမှုတွေဆက်လုပ်ဖို့လျှောက်လဲချက်ဟာတရားမဝင်ဘူးလို့တရားရုံးဒီတရားသူကြီးချုပ်ကပြောပါတယ်စေဝါကုသဖို့အကြောင်းပြပြီးအမှုကိုကြံ့ကြောင်လုပ်နေတာလို့လည်းတရားသူကြီးကဆိုပါတယ်2009ခုနှစ်ကစလို့နိုင်ငံတော်ပုံကံမှုဆွဆဲချက်တွေနဲ့ရင်ဆိုင်နေရတဲ့မူရှာရက်ဖ်ကတော့သူ့ပေါ်ဆွဆဲချက်တွေဟာနိုင်ငံရေးအရာတိုက်ခိုက်မှုတွေဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UA American အတန်ရဲ့အင်္ဂါနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာတော့စီးပွားရေးဆိုင်ရာအကြောင်းအရာတွေကိုအဓိကထားဆွေးနွေးကြဖို့ရှိတယ်လို့ Republican Party ရဲ့သမ္မတလောင်းဖြစ်ဖို့တေချာနေတဲ့ Donald Trump ကိုပါတီရဲ့တရားဝင်သမ္မတလောင်းအဖြစ်နဲ့လည်းဒီညီလာခံမှာအတည်ပြုမှာပါ။ညီလာခံပထမနေ့တုန်းကတော့ Trump ရဲ့ဇနီးဖြစ်သူကသူမရဲ့ခင်ပွန်းဟာထူးခြားထက်မြက်တဲ့ခေါင်းဆောင်တရားဖြစ်ပြီးအမေရိကန်ပြည်ထောင်စုအတွက်အပြောင်းလဲတွေဖော်ဆောင်ပေးနိုင်မဲ့တဦးတည်းသောပုဂ္ဂိုလ်ဖြစ်တယ်လို့ပြောသွားပါတယ်။ရှင်တို့အတွက်တိုင်းပြည်အတွက်တိုက်ပွဲဝင်ပေးမဲ့သူတဦးအလို့ရှိတယ်ဆိုရင်တော့အဲ့ဒီသူဟာ Trump ပဲဆိုတာကိုကျမအာမခံပါတယ်လို့ဆိုပြီးတော့ Trump ရဲ့ဇနီး Melania Trump ကဒီမနေ့တုန်းကညီလာခံမိန့်ခွန်းမှာပြောသွားခဲ့တာပါ။ဆလိုဗေးနီးယားနိုင်ငံမှာမွေးဖွားပြီးအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်လာသူတူဖြစ်တဲ့မလာနီယာထရမ်ကသူမရဲ့ဘဝအကြောင်းတချို့ကိုလည်းမိန့်ခွန်းထဲမှာချဲ့ပြီးတော့ပြောခဲ့တာပါ။ဒါပေမဲ့သူ့ရဲ့မိန့်ခွန်းဟာ2008ခုနှစ်တုန်းကဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာမီရှဲအိုဘားမားပြောသွားခဲ့တဲ့မိန့်ခွန်းတွေကပြောဆိုချက်တချို့နဲ့တွားပြီးတော့တူနေတာကိုသတင်းတောက်တွေကသတိပြုခဲ့ပြီးတဲ့နောက်မှာတော့ပုံတူကူးချထားတဲ့မိန့်ခွန်းလားဆိုပြီးမိန့်ခွန်းထုတ်ခံနေရပါတယ်။အိုဟိုပြည်နယ်ကလစ်ဖလန်မြို့မှာကျင်းပနေတဲ့ဒီနေ့ဒုတိယမြောက်နေ့ Republican Party ညီလာခံမှာစကားပြောကြမဲ့ပုံကူရီထဲမှာတော့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan နဲ့သမ္မတလောင်းဖြစ်ရေးပါဝင်ရှင်ပြန်ခဲ့ကြသူတွေဖြစ်တဲ့ Chris Christie နဲ့ Ben Carson အပါအဝင်ပါတီရင်းကအရေးပါတဲ့ပုံကူတချို့ပါပါတယ်ရှင်
။တူရီကီဝန်ကြီးချုပ်ဘီနာလီယယ်ဒီရမ်ကသူ့အစိုးရကိုစစ်တပ်ကအနာသိမ်းဖို့ကြိုးစားတဲ့လောက်ရမအောင်မမြင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးဒီအပေါ်မှာလက်တုံပြန်တာတွေမလုပ်ကြဘို့လူလူကိုသတိပေးပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံခေါင်းဆောင်တွေကတူရကီဆိုရကိုဝေဖန်တာတွေရှိခဲ့ပြီးတဲ့နောက်အခုလိုပြောလိုက်တာပ
ါ Bir yanlış başka yanlışla düzeltilmez Türkiye bir hukuk devleti
အမားတစ်ခုကိုနောက်အမားတစ်ခုနဲ့ပြန်ချေလို့မရပါဘူးတူရကီဟာဥပဒေစိုးမိုးတဲ့နိုင်ငံမှာဥပဒေပေါင်းအတွင်းကနေမှန်မှန်ကန်ကန်ဆောင်ရွက်သွားရပါမယ်အပြစ်ကျူးလွန်သူတွေအနေနဲ့တူရကီတရားရေးစနစ်အတိုင်းရင်ဆိုင်ရပါလိမ့်မယ်လို့ဝန်ကြီးချုပ် Yildirim ကတူရကီအဓိကအတိုက်ခံပါတီခေါင်းဆောင် Kima Kulu Daoglu နဲ့တွေ့ဆုံပြီးမှပြောသွားတာပါတူရကီလွှတ်တော်နဲ့အာနာယ AK ပါတီတို့ကိုလည်းညီညွတ်ညွတ်ရှိကြဖို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်တူရကီပြည်သူတွေအပေါ်နောက်တစ်ကြိမ်ထပ်ပြီးတော့သစ္စာမဖောက်နိုင်အောင်ဆရာနာတင်ကြွေးမှုမှာအဓိကကြိုးကင်ခဲ့သူအဖြစ်ဆွဆွဲခံထားရတဲ့အမေရိကန်အခြေစိုက်ဘာသာရေးကောင်းဆောင်ဖဟူလာဂူလန်ရဲ့လှုပ်ရှားမှုတွေကိုအမြင့်ပြတ်ချေမှန်းပြစ်မယ်လို့လည်းဝန်ကြီးချုပ်ယီဒီရမ်ကပြောပါရယ်မအောင်မမြင်ဖြစ်ခဲ့တဲ့တူရကီဆရာနာတင်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုတရားဥပဒေနဲ့အညီဆောင်ရွက်ဖို့တူရကီအစိုးရကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါရယ်ခင်ဗျာ
ဂျာမနီနိုင်ငံကယထာတစင်းပေါ်မှာတင်းလာနေတော့ကပစိန်တလက်နဲ့ဓားတစ်ချောင်းကိုကင်ပြီးလူတွေကိုလိုက်ခုတ်ခဲ့တဲ့ဆယ်ကျော်သက်လူငယ်ရဲ့ပစ္စည်းတွေထဲမှာလက်ဖြစ်ဆေးချေထားတဲ့အာရစစ်သူကြောအဖွဲ့အလံတစ်ခုကိုရှာတွေ့ခဲ့တဲ့အကြောင်းဂျာမနီပြည်ထောင်ရေးဝန်ကြီးယိုချင်းဟာမန်ကပြောပါရယ် ဒီလမ်းကိုရှာတွေ့ခဲ့ပြီးတော့မကြခင်မှာပဲ IS အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုပြီးအဖွဲ့ရဲ့အာမတ်သတင်းမှကြေညာချက်ထုတ်ပြန်ပါတယ်တိုက်ခိုက်တဲ့သူဟာ IS အဖွဲ့ဝင်ဖြစ်တယ်လို့ဒီထုတ်ပြန်ချက်ထဲမှာရေးသားထားတာဖြစ်ပြီးတော့ IS အဖွဲ့ကိုထောက်ခံသူတွေကအနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့တောင်းဆိုခဲ့ကြပြီးတဲ့နောက်မှာဒီတိုက်ခိုက်မှုကိုစစ်စစ်နာလို့ဆိုပါတယ်အခုလိုတိုက်ခိုက်မှုအတော်များများကိုသူတို့လှုပ်ဆောင်တာလို့ IS အဖွဲ့ကပြောပေမဲ့လို့ဒီလိုမျိုးတိုက်ခိုက်သူတွေနဲ့ IS အဖွဲ့အကြားဆက်ဆက်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးတကယ်တမ်းတိုက်ခိုက်မှုတွေရဲ့နောက်ကွယ်မှာ IS အဖွဲ့သာရှိခဲ့တယ်ဆိုတာမှန်ရင်တော့ဒါဟာဂျာမနီနိုင်ငံကိုပြစ်မှတ်ထားတဲ့ IS အဖွဲ့ရဲ့ပထမဆုံးအကြိမ်တိုက်ခိုက်မှုဖြစ်မှာပါတိုက်ခိုက်သူကအလာအက်ခ်ဘာမြင့်မြတ်တဲ့အလာအရှင်မြတ်လို့ကြွေးကြော်ရင်းနဲ့တိုက်ခိုက်ခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းမှာတရုတ်မိသားစုဝင်တချို့အပါအဝင်အတော်များများဒဏ်ရာရခဲ့ပြီးတော့နှစ်ဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိပါတယ်တိုက်ခိုက်တဲ့သူဟာအသက်18နှစ်အရွယ်အာဖဂန်နစ္စတန်နိုင်ငံကလာတဲ့ဒုက္ခသည်တစ်ဦးဖြစ်ပြီးတော့တိုက်ခိုက်ပြီးတော့ထွက်ပြေးဖို့ကြိုးစားတဲ့အချိန်မှာရဲတွေကသူ့ကိုပစ်ခတ်ခဲ့တာမှာသိဆုံးသွားခဲ့ပါတယ်ရှင
်တားမြင့်ဆေးတုံးဆွဲမှုတွေရှိတယ်လို့ဆွဆွဲခံထားရတဲ့ရုရှားနိုင်ငံကအာဂဇာအသင်းအလုံးကိုရှေ့လာတဲ့ဘရာဇီးနိုင်ငံမှာကျင်းပမယ့်အိုလံပစ်အာဂဇာပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်ပြုသင့်မသင့်နိုင်ငံတကာအိုလံပစ်ကော်မတီ IOC ကဒီကနေ့သုံးသပ်နေပါတယ်ရုရှားနိုင်ငံဆိုချီမြို့မှာကျင်းပခဲ့တဲ့2014ခုနှစ်ဆောင်းရာသီအိုလံပစ်ပွဲတွေမှာရုရှားအားကစားသမားတွေဟာအစိုးရကိုယ်တိုင်ကမ္ဘာကထပြုစီစဉ်ပေးတဲ့တားမြင့်ဆေးသုံးဆွဲတာတွေကိုကြေကြေပြင်းပြင်းလုပ်ခဲ့တယ်လို့ဆိုပြီးကမ္ဘာတားမြင့်ဆေးသုံးဆွဲမှုစံကျင်ရေးအေဂျင်စီ WADA ကဒီတီးကြလွတ်လပ်တဲ့အစီရင်ခံစာဆောင်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာပဲဒီကိစ္စနဲ့ပတ်သက်လို့ IOC အမှုဆောင်ဘုတ်အဖွဲ့ကတရက်တာစီဝေးခဲ့ပါတယ်ခင်ဗျာ
ထိုင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အာဇာနည်နေ့နဲ့ဆိုင်တဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အရင်ဦးဆုံးပါတီတစ်ခုရဲ့သမရာလောင်းတူကိုရွေးချယ်ပေးမယ့်ညီလာခံအကြောင်းကိုတင်ပြခြင်းပါတယ်ပထမဦးဆုံးနေ့မှာပဲအခြေအတင်ပြောစရာတွေကြုံခဲ့ရတဲ့ Republican Party ညီလာခံဒုတိယနေ့မှာသမရာလောင်းဖြစ်လာဖို့တရားတော်ရှိနေတဲ့ Donald Trump ကိုကြိုက်တဲ့သူတွေရောမကြိုက်တဲ့သူတွေပါအဓိကမိခွန်းပြောကြမှာဖြစ်ပါတယ်ပထမနေ့မှာတော့ကြေကြေလောင်လောင်ပြဿနာတွေနဲ့ကြုံခဲ့ရတာပါဒီအခြေအနေကိုတော့ညီလာခံမှာသတင်းသွားယူနေတဲ့ကျွန်တော်တို့ဝိုင်းတော်သားကိုအောင်လွင်ဦးကိုဆက်သွယ်မေးမြန်းကြည့်မှာဖြစ်ပါတယ်ကိုအောင်လွင်ဦးရေမနေ့တော့ကဒီ Republican ညီလာခံထဲမှာရောနောက်ဆက်တွဲဝေဖန်တာတွေရောဖြစ်ခဲ့တာတွေကဘယ်လောက်ကြည့်ရိုက်ခဲ့တယ်လဲပြောပြပါအောင်ခင်ဗ
ျဟုတ်ပါတယ်ဒီမနေ့ကဒီ Donald Trump သမားဖြစ်ရဟောင်းဒီပါတီရဲ့ငါကြိုးစားရတဲ့အတွက်လည်းဒီရေရွတ်တဲ့အခြေအနေမျိုးကြီးနေရပါတယ်နောက်တစ်ခါဒီ Trump ရဲ့ဇနီးဖြစ်တဲ့ဒီ Melania ရဲ့မိန်းကလည်းပဲဒီ2008တုန်းကဒီကနေ့ဥပမာကိုနော်လောင်းရှင်နဲ့ကြိုင်တဲ့အချိန်မှာဇနီးဖြစ်တဲ့ Michelle ပြောခဲ့တဲ့မိန်းကနဲ့တူနေရဆိုပြီးရယ်ဒီဝေဒနာနဲ့ထပ်ပြီးထွက်လာတာပဲဒါပေမဲ့ဟို Trump ရဲ့ဒီ message လို့ရှာမှုတောင်းတာကတော့ဒါမဟုတ်ဘူးဆိုပြီးတော့ငြင်းနေပါတယ်ဒါပေမဲ့ဘယ်လိုဖြစ်ဖြစ်ဟိုစီးငင်းနေဖြစ်ဖြစ်တာကတော့ဒါကိုဆန့်ကြောက်ရနေရတယ်မှာဖြစ်တဲ့ကိစ္စဆိုပြီးပြောလဲပြောနေကြပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီညီလာခံဒုတိယနေ့မှာရောဘာတွေပြောကြမှာလဲဒီလိုစူးစူးညံ့ညံ့နေဖြစ်နိုင်တဲ့အလားလာရောရှိပါလားခင်ဗျာ
အော်ဒီနေ့ဒုတိယနေ့ညီလာခံမှာတော့သူက Make America Work Again ဆိုတဲ့ခေါင်းစဉ်တိုင်းနဲ့ဟိုဒီကြားတော့ဒီ American ကြီးအောင်ဒီဟိုမူဝါဒကြီးနည်းနည်းနဲ့လေပတ်နေအောင်ဆိုတဲ့တဘောကြီးခေါင်းစဉ်နည်းနည်းဆိုတဲ့ဒီကအဓိကအနေနဲ့ဒီစိုးရိမ်မူဝါဒနဲ့ပတ်သက်လို့ဒီကနေ့လောင်းချစ်ကိုဒီကြံလောက်ရှိနေတဲ့ဆန့်နေတဲ့ဘလောက်ခံနိုင်မှာရှိရဆိုတာကိုအာယုံဆိုင်ဟိုပြောလိမ့်မယ်ပြောလို့ရပါတယ်။ဒါပေမဲ့ဟိုဒီနေရာမှာတော့ဖောက်ရတဲ့ဒီမိသားစုဝင်တွေပါဝင်ဟိုသူ့ကိုထောက်ခံတဲ့လူတွေရဲ့ပြည်မူဝါဒကိုမချဲ့တဲ့လူတွေလည်းဒီပတ်စလုံးကပါမှာပါ။ဆိုတော့ဟိုဆန့်ကိုထောက်ခံမှုပြောဖို့တည်ကြဲသူတွေပြောကြတဲ့ဒီ Peter Trump Jr. နောက်ဟိုသူသမီး Tiffany တို့ကစပါလေ။နောက်ပြီးတော့ဒီပြည်ပြန်တမန်လောက်ချစ်ရှင်ပြန်နေမှာဖက်ဆက်တော့ထွက်သွားပြီးတော့ဟုတ်ကဲ့ဒီသမားတော်မှာယူနိုက်တယ်ဆိုပြီးခင်ကြီးပေးခံရတဲ့ပြင်ကြီးကျော်စီတီနဲ့အချို့ရင်းကိုခရစ်စကစ်ခရစ်တီရဲ့ဟိုဒီချောင်းထောက်ခံပြီးတော့ပြောမယ်လို့မျှော်လင့်ရပါတယ
်အဲ့တော့ထောက်ခံတဲ့သူတွေပဲလားခင်ဗျဒီထရမ့်ကိုမကြိုက်တဲ့သူတွေရောဒီညီလာခံထဲမှာပြဿနာရှာနေတဲ့အလားလားရှိသေးလားခင်ဗ
ျဟုတ်ကဲ့ဒီအစိုးရမှာတော့ဒီထရမ့်ကိုဒီမှာတော့ဖြစ်လက်ခံမှုဟိုတွတ်ဆုံနေခဲ့တဲ့ဒီအောက်လုတ်တဟုတ်တာပေါ်ရယ်လည်းဒီညီလာခံတတိယနေ့မှာဒီဝန်ကြီးရှိပါတယ်နောက်ပြီးတော့တခါဒီသမလောင်းယူရဲမှာသူနဲ့ပြန်တက်တူဖြစ်ခဲ့ပြီးဒီဆော်ဒါတက်လက်တော်မှမာကိုဘီနဲ့တခါဒီတက်ဆက်စီနဲ့တက်လက်တော်မှတက်ခုစုလည်းပါရပါလိမ့်မယ်ဆိုတော့သူတို့အနေနဲ့ဆောင်းထောက်ခံကြောင့်ဒီဝင်ကြိုးမထားလို့မျိုးဒီပါတီညင်းအောင်ကြည့်ပြီးထောက်ခံမှုနဲ့ပေးကောင်းပေးနိုင်ပါတယ်ဒါပေမဲ့လည်းဟိုသူတို့
ပြောသွားတာတစ်ဒီမပြောလဲခြံထားတဲ့ရှောင်ထားတဲ့အကြောင်းအရာတွေကပို့ပြီးရေးကြည့်နေလဲဆိုပြောလဲတွေ့နေကြပါလေခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒါကညီလာခံအတွင်းကအခြေအနေတွေပေါ့လေဆိုတော့ဒီညီလာခံရဲ့အပြင်ဘက်မှာရောဘယ်လိုအခြေအနေတွေရှိပါလဲခင်ဗျာ
ဟုတ်ကဲ့ညီလာခံအပြင်ဘက်မှာလဲဒီကနေ့ဖြတ်ဖို့ထောက်ခံနေပြီးတန်းကြွတဲ့ဒီလိုလိုလေးနဲ့တစ်လုံးကဆန္ဒပြဝဲရင်းနဲ့အကြီးကြီးနောက်ပြီးဟိုလှုပ်ရှားမှုအကြီးကြီးကိုယ်ကိုဆော်ရရည်အကြီးကြီးလုပ်နေပါလေဟိုကုချင်းကြီးကတော့ဒီဟိုဆန္ဒပြဝဲရည်နေပြီးဒီညီလာခံကြီးတစ်ခုလုံးပြည့်ရကြောင်းတီတော့လက်ခံနိုင်တဲ့အလားအလာမျိုးမရှိပါဘူးဒါပေမဲ့လည်းဟိုစိုးရိမ်နေကြတော့ဒီမဖက်ဒိုနက်ဆောင်ထောက်ခံနေဆန့်ကျင်တဲ့သူတွေကြမ်းမှာကြက်တနာရီပေါ်မှာလည်းစိုးရိမ်နာမျိုးတွေရှိပါတယ်မနေ့ကဆိုရင်ဒီဆန္ဒပြဝဲတစ်ပွဲမှာဟိုတနေရာထဲမှာသူတို့ကသတ်မှတ်ထားတဲ့နေရာမှာပဲဆန္ဒပြရတော့အဲ့ဒီနေရာမှာဆန္ဒပြပြရတယ်ထောက်ခံတဲ့အုပ်စုတွေနဲ့ဆန့်ကျင်တဲ့အုပ်စုတွေဒီခုကြမ်းမှာထိတ်တဲ့အခြေအနေမျိုးကြီးကြုံရတယ်ဆိုတော့ဒါတွေပဲလိုမျိုးအာဏာပိုင်တွေကတော့ဟိုအာယုံဆက်ပြီးစောင့်ကြည့်နေရမျိုးရှိတယ
်ကိုအောင်လင်းကြီးကျေးဇူးပါခင်ဗျဟ
ုတ်ကဲ့ခင်ဗျာ
ပြိုရဲ့အင်္ဂါညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့အာဇာနည်နေ့နဲ့ပတ်သက်တဲ့သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားပါမယ်။69နှစ်မြောက်အာဇာနည်နေ့အခမ်းအနားတွေကိုရန်ကုန်မြို့အပအဝင်မြန်မာနိုင်ငံကမြို့အသီးသီးမှာကြဲကြဲပြန့်ပြန့်ကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့ကအာဇာနည်ဘိတ်မှန်မှာကျင်းပတဲ့အာဇာနည်နေ့အလေးပြုအခမ်းအနားကိုအစိုးရခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေအပြင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်လည်းထူးထူးခြားခြားပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်။ဘူဂျိုအောင်ဆန်းအပါဝင်အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့တဲ့အချိန်မှာတော့ရန်ကုန်တမြို့လုံးအော်အော်ဆွဲငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။အာဇာနည်နေ့ကျင်းပတဲ့အချိန်တွေကိုတော့ကိုသားညွန်ဦးကရန်ကုန်မြို့ကနေသတင်းပေးပို့ထားတာ
ပါ။ပြောမယ်ဆိုရင်တော့ NLD အစိုးရအသစ်အနေနဲ့ပထမဆုံးချိန်ကျင်းပဝင်ရတဲ့အာဇာနည်နေ့အခမ်းအနားဖြစ်ပါတယ်။ဒီကနေ့အာဇာနည်နေ့အခမ်းအနားမှာဆိုရင်ထူးခြားတာဆိုလို့ရှိရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်လွှတ်တော်ဥက္ကဋ္ဌတွေဒါပြင်ကာကွယ်ဥစည်းချုပ်လည်းတက်ရောက်ပါတယ်။ဒါပြင်လူပေါင်းတောင်းနဲ့ချီပြီးတော့အခုလိုမြင်ရတဲ့အတိုင်းပဲအရင်နှစ်တွေကတည်းကဆိုင်ပို့ပြီးတော့လူများများဆဆတက်ရောက်ပြီးတော့အာဇာနည်ခေါင်းဆောင်တွေကိုဂါဝရပြုကြတာတွေ့ရပါတယ်။ရန်ကုန်မြို့အာဇာနည်ဗိမာန်ကျင်းပတဲ့နိုင်ငံတော်အခမ်းအနားကိုမနက်ပိုင်း၈နာရီမှာစတင်ခဲ့ပြီးတော့ဒုတိယသမ္မတဦးမြင့်စွီ၊ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်၊အမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းနဲ့တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တက်ရောက်လေးပြုကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစွတ်ကြည်လည်းအာဇာနည်မိသားစုဝင်တဦးအနေနဲ့တက်ရောက်ခဲ့ပါတယ်။တမရကောက်ဝဲဦးစီးချုပ်တူအနေနဲ့နှစ်ပေါင်း40ကျော်အတွင်းမှာပထမဆုံးချိန်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်တာမဟုတ်လို့ထူးခြားတယ်လို့ပြောနိုင်ပါတယ်။အာဇာနည်ပေးမှန်ကိုလာရောက်ဂါဝရပြုကြတဲ့ပြည်သူလူထုဟာဒီနှစ်မှာအရင်နှစ်တွေကထက်ပိုများတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။ဒါ့အပြင်ဗိုလ်ချုပ်ဆန်တဲ့အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်များယုံဟောင်းနေရာကိုလည်းအများပြည်သူတွေအတွက်ဒီကနေ့မှာဝင်ရောက်ကြည့်ရှုနိုင်တယ်လို့ဗိုလ်ချုပ်ပြတဲ့ကိုလည်းလာရောက်ကြည့်ရှုသူတွေအထူးပဲများပြခဲ့ပါတယ်။အာဇာနည်ခေါင်းဆောင်တွေကိုလာရောက်ဂါဝရပြုကြသူတွေကတော့သူရဲ့စိတ်ထဲမှာကိုစီကိုစီအတွေ့အယူဆမျိုးစုံနဲ့ပါ။အ
ာထူးသာအမြင်နဲ့ဝမ်းသာတာပါဗျာ။နောက်နှစ်ပေါင်းတရာမကတထောင်မကဒီလိုနေမျိုးဖြစ်နေခြင်းနဲ့ဒီလိုနေမျိုးရောက်တိုင
်းဒီနှစ်မှာအရင်နှစ်တွေတည်းဆိုင်ဘယ်လို
လဲ။အားမရှိပါနဲ့။လုံးဝတဲ့အနည်း90ကျော်တဲ့ဆိုင်ဒီနှစ်ကအမတန်ပုံမြတ်တဲ့နေ့ပဲ။ဒီလိုနေမျိုးက
ဘာကြောင့်လဲ
။ဘာကြောင့်လဲဆိုတော့လွတ်လပ်တဲ့ဒီမျိုးကစီနိုင်ငံဖြစ်သွားတဲ့အတွက်ဟုတ်လား။စီကံကနဲ့လွတ်လွတ်လပ်လပ်ကိုပြောတာပါစီကံမရှိတဲ့လွတ်လပ်မှုပြောတာဟုတ်ပါဘူ
းဟောကလေးတွေက16နဲ့19နဲ့18နဲ့အရွယ်ရောက်ကလေးဒါပေမဲ့အာသာနေနေဆိုတာသူတို့ဒါကဒါနာမသိကြဘာကြောင့်လှုပ်တယ်ဟိုော်တွေဘာကြောင့်ဆွဲတယ်ဆိုတာသူတို့မသိအဲသိအောင်လို့ကျွန်တော်အဲသူတို့ဒီနေ့ဒီရက်မှာကြောက်ဘူးအောင်လို့ဒီနေရာတွေခေါ်လာဟိုကအော်ဟောဆွဲတဲ့ပုံစံတို့ကားတွေဘာကြောင့်ဟွန်းသီးတယ်လို့ဘာလို့သူတို့တွေသိအောင်
ဟုတ်ကဲ့ဒီရင်နှစ်တုန်းကအာဇာနည်နေ့အခမ်းအနားရည်တူဒီနေ့လုပ်တဲ့ဒီနှစ်လုပ်တဲ့အခမ်းအနားအထူးကြီးပါရများသိထားမိတယ်ခင
်ဗျ။ဟောရှားတယ်ပဲဗျ။ရင်းနှစ်တရားတွေလိုမျိုးစီကားတော့မရှိဘူး။အဖြစ်လောက်လုပ်တော့ဟော
ကလေးတွေအဲ့လိုမျိုးပေါ့နော်ဒီဒီမြန်မာနိုင်ငံကိုလွတ်လပ်ရေးယူခဲ့တာဒီဗိုလ်ချုပ်အောင်ဆန်းဆိုပြီးတော့ပေါ့နော်အဲ့လိုမျိုးကလေးတွေတီးမှန်ပြုတ်တာရယ်နောက်ပြီးတော့ဒီလူလူအများကြီးဒီမြန်မာနိုင်ငံလွတ်လပ်ရေးဖခင်ကြီးပေါ့နော်လေးစားကွန်ပျူတာဆိုဒီမှာအရန်ဝန်းစားပါလေ။
အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံရတဲ့အချိန်7နာရီ38မိနစ်မှာလဲမြမတန်ကအိုဩတန်ပြီးခဲ့တယ်လို့ရန်ကုန်နေရာမျက်မှာလဲမော်တော်ယာဉ်တွေကဟွန်တီစေုံတွေကအိုဩဆွဲပြီးတော့ဗိုလ်ချုပ်တို့ကိုငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။ဒါကြောင့်လည်းပဲဒီလိုမျိုးနေ့ဟာဆယ်စုနှစ်တွေအတွင်းပထမဆုံးအချိန်ပြန်တွေ့ရတဲ့အာဇာနည်နေ့ဖြစ်တယ်လို့ပြောကြပါတယ်။ဒီနေ့ဟာအာဇာနည်နေ့ဖြစ်တယ်လို့ပဲဝါဆိုလာပြည့်နေ့လဲတိုက်တိုက်ဆိုင်ဆိုင်ဖြစ်နေတာမဟုတ်လို့အာဇာနည်ဗိမာန်ဝင်းကျင်ဗိုလ်ချုပ်ပန်းညံဝင်းကျင်နဲ့အတွင်းအများယုံဟောင်းနေရာတွေမှာတော့လူတွေတိုးမပေါက်နိုင်အောင်စီကားနေတာကိုတွေ့ခဲ့ရပါတယ်ခင်ဗျာ။
ကိုသားညွန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်တစ်ဆက်တည်းမှာပဲ ဗြိတိသျကိုလိုနီဘဝကနေမြန်မာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းမှုပန်းနိုင်မရောက်ခင်မှာဘူဂျုံအစံနဲ့တကွအာဇာနီခေါင်းဆောင်တွေလှုပ်ကြံခံရတာဒီကနေ့ဇူလိုင်19ရက်နေ့မှာ69နှစ်မြောက်ပြည့်ခဲ့ပါပြီ။ဆယ်စုနှစ်ခုနှစ်ခုနီးပါးဖြစ်ပေမဲ့လှုပ်ကြံခံရတဲ့အာဇာနီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေအတွက်ရောမြန်မာပြည်သူအများအပြားအတွက်ပါဒီဖြစ်ရပ်ကိုမမေ့မလျော့ရှိနေကြဆဲဖြစ်ပါတယ်။ကြာဆုံးခဲ့ရတဲ့အာဇာနီခေါင်းဆောင်တချို့ရဲ့မိသားစုဝင်တွေကိုမတ်တင်ကြီးတိုက်ကဆက်သွယ်မိမြန်ထားတာပါ။
1948ခုနှစ်ဇူလိုင်လ19ရက်နေ့မှာဘိုးချုပ်အောင်ဆန်းတို့လှုပ်ကြံခံရပြီးဆိုရာကိုသိလိုက်ရတဲ့အချိန်နမောင်မြို့ကဘိုးချုပ်မိသားစုဝင်တဲ့ကြေကွဲဝမ်းနဲ့ဖြည့်မစင်နိုင်ဖြစ်ခဲ့ကြရတယ်လို့ဘိုးချုပ်အောင်ဆန်းရဲ့ညီမဝမ်းကွဲအငိမ့်စားကျောင်းဆရာမကြီးဒေါခင်နှွဲကအဖြစ်အပျက်ကိုအခုလိုပြောပြပါတယ
်။မမမပြောနိုင်ဘူးကြာဆုံးပြီဆိုတဲ့နေ့နေ့တင်မကဘူးလအထီပဲကြာဆုံးပြီနောက်ပိုင်းမှာညီကိုနေဘူးဆိုတော့လေပို့ပြီးသေးတဲ့ကခံစားရပေါ့သူ့ဘဝကိုကိုကျော်ကဆိုတော့ညို့မရတော့ဖြစ်ရတာပေါ့မိရဲ့နမောက်ကိုလာခေါ်တယ်လေဘုရုပ်တို့ကြဆုံတော့ဟိုကြီးကြီးတို့အဖေနဲ့ဘုရုပ်မင်းနဲ့မမအရင်ဟိုသူကရံဝတ်နေလေလွတ်ပေးတယ်မကွေးကွေးဟိုလေရင်လွတ်ပေးတယ်လေနဲ့တခါသွားတယ်လေအဲ့သူ့အမေဒေါ်စုဝပေါ့အဲ့ကအမကြီးတယောက်လိုက်သွားတယ်ဒီကြော်အဲ့တော့နည်းနည်းငယ်တဲ့ပိုင်းဆိုလိုက်သွား
ဘူးဘိုးကျောင်းဆန်းနဲ့အကိုကြီးဖြစ်သူဥပဝင်းတို့နှစ်ဦးလုံးလှုပ်ကြံခံခဲ့ရတာပါညီရကိုဆိုပေမဲ့ဘိုးကျောင်းဆန်းဟာအင်မတန်မှစကားပြောပြတ်သားပြီးမိသားစုနဲ့ကင်းကွာသလောက်အကိုကြီးဖြစ်သူဥပဝင်းကတော့မိသားစုအပေါ်မှာခင်ခင်မင်မင်ရင်းရင်းနီးနီးနေခဲ့သူလို့လဲဝမ်းကွဲညီမဒေါခင်နှွဲကပြန်ပြောပြပါဗျာ။ဒီန
ောက်ကတော့ဘူးပေါင်းတယ်နဲ့သူ့မိကိုနားထောင်ကြည့်ပါလားဥပဝင်းရဲ့အဲ့လိုမဟုတ်အင်မတန်အေးတာဥပဝင်းကတည်းမျိုးဗိုလ်ချုပ်ကတည်းမျိုးမိသားစုနဲ့နီးနီးကကမရှိပါဘူးလွတ်လပ်ရေးကြိုးပမ်းမှုသမိုင်းကာလတခြားမှာလေသူကသူအဲ့ဒီလွတ်လပ်ရေးဒီမကြီးလွတ်လပ်ရေးရဖို့အရေးပဲသူစိုင်းခြင်းနဲ့ဘာမှစိတ်မဝင်စားတော့အမတ်တရတော့ကြီးကြီးကလည်းငါသူကလည်းသူ့ကိုဗိုလ်ချုပ်ကလည်းသူ့လိုကိစ္စနဲ့နှမောက်လာတာဆိုတော့လေသူ့အမိန်နဲ့တော့သိစကားမပြောဖြစ်ဘူးသူ့မိသားစုလိုက်လာသေးတယ်လေသုံးချိန်နှမောက်ကိုအမေစုနဲ့တော့သိစကားမပြောဖြစ်ဘူးတဘောရိုက်တာလားရိုက်တာပဲ
ကြာဆုံးအာဇာနည်တူဖြစ်တဲ့ဥပါဝင်ရဲ့သားတူဖြစ်တဲ့ဒေါက်တာစိန်ဝင်းကတော့ဖခင်မရှိတော့တဲ့မိသားစုဘဝဟာတခြားသောမိဘမစုံတဲ့မိသားစုတွေလိုပဲအခက်အခဲတွေရှိခဲ့ပေမဲ့သူတို့အတွက်တော့အာဇာနည်ဖခင်တွေဆွေမျိုးတွေရဲ့ပုံရိပ်ကိုမထိခိုက်ရလေအောင်စောင့်စည်းနေထိုင်ခဲ့ရတယ်လို့ပြောပါတယ
်ဒီကျွန်တော်တို့စိတ်ထဲမှာเนาะဒီမိသားစုတွေကိုကျွန်တော်တို့ဟလာအမောဆုံးမမိသားစုလို့ခေါ်ကြတာပေါ့သူတို့အုပ်စုလေးလို့ဖြစ်နေတယ်။အဲဒီသူတို့ရဲ့စိတ်တွေတဲမှာတော့တို့အဖေเนาะတို့ဟလာဒီဆွေမျိုးတွေကတိုင်းပြည်အတွက်လုပ်ခဲ့တယ်။အဲဒီအတွက်ဂုဏ်ယူတယ်เนาะတည်သူလူထုဘက်မှာအများကြီးရှိတယ်။အဲဒီအတွက်ဂုဏ်ယူတယ်။အဲတော့ကျွန်တော်တို့ဘာပဲလုပ်လို့နောက်ခံမှာ background လို့ခေါ်တာပေါ့ရ။နောက်ခံမှာတော့ငါတို့လုပ်တဲ့အလုပ်ကတို့အဖေတွေတို့ဦးလေးတွေဟုတ်လားနောက်နေအဲခိခိုက်မှာလားအဲအဲ့ဒါကိုတော့စဉ်းစားမိတယ်ဗျာ
69နှစ်မြောက်အာဇာနည်နေ့ကတော့နှစ်ပေါင်းများစွာအတွင်းပထမဆုံးအကျင့်အစိုးရအဖွဲ့ရောတမတော်ဘက်ကရောစုံစုံညီညီတက်ရောက်ခဲ့ကြတာပါနှစ်ပေါင်းများစွာအာဇာနည်နေ့ကိုအတိအမှတ်ပြုမှုအားနည်းခဲ့ပေမဲ့လူလူချာမှာဘိုးချုပ်အောင်ဆန်းနဲ့အာဇာနည်တွေရဲ့လွတ်လပ်မှုကြိုးပမ်းမှုတမိုင်းကမပြောင်းမပြက်ထင်ကျန်နေဆဲဖြစ်တယ်လို့ဖြောက်ဖြက်ပြစ်ဖို့လည်းမသင့်ပါဘူးလို့အာဇာနည်ဥပါဝင်းရဲ့သားဖြစ်သူဒေါက်တာစိန်ဝင်းကပြောပါတယ်။ဘိုးချုပ်အောင်ဆန်းနောက်ဘိုးချုပ်ကောင်းဆောင်နဲ့ဂျားဖြက်အစိုးရအဖွဲ့ကပြည်ထရေးဝန်ကြီးတခင်မြပြန်ကြားရေးဝန်ကြီးဒီတို့ဥပချိုးပညာရေးနဲ့အမျိုးသားစီမံကိန်းဝန်ကြီးဦးရာဇတ်ဆက်မှုလက်မှုနဲ့အလုပ်သမားဝန်ကြီးမန်းပါခိုင်အတိုင်းမင်းကန်တောင်တန်းဒေသရေးရာဝန်ကြီးစော်ဘွားကြီးဆက်ဆန်ထွန်းထောက်ပံ့ရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဥပဝင်းလမ်းပန်းဆက်သွယ်ရေးအတွင်းဝင်ဦးအောင်မောင်နဲ့ဥရာဆက်ရဲ့တက်တော်ဆောက်ရဲဘော်ကုထွေးတို့ဟာလွန်ခဲ့တဲ့69နှစ်ဒီကနေ့မှာလှုပ်ကြံခံခဲ့ရတာဖြစ်ပါတယ်ရှင်
။မတ်တင်ကြီးတိုက်တင်ပြခဲ့တာပါမြန်မာပြည်တွင်းမှာလိုပဲနိုင်ငံတကာမှာလည်း69ချိန်မြောက်ဒီအာဇာနည်နေ့အခမ်းအနားတွေကိုပြည်ပရောက်မြန်မာနိုင်ငံသားတွေကကျင်းပခဲ့ကြတာပါ။ဒါပေမဲ့လည်းရုံးဖွင့်ရက်နဲ့တိုက်ဆိုင်နေသလိုမြန်မာနိုင်ငံတွင်နိုင်ငံရေးအပြောင်းလဲတွေရှိလာတာကြောင့်ရောအကြောင်းအမျိုးမျိုးကြောက်ပါပြပရောက်နိုင်ငံရေးတကြွလှုပ်ရှားသူတွေအရင်နှစ်တွေလိုအာဇာနည်နေ့အခမ်းအနားမကျင်းပနိုင်ကြသူတွေလည်းရှိပါတယ်အကြောင်းစုံကိုတော့ နန်းလောင်ကတင်ပြမှာပါ
69ချိန်မြောက်အာဇာနည်နေ့အခမ်းအနားကိုဒီကနေ့ဇူလိုင်လ19ရက်နေ့မှာမြန်မာနိုင်ငံတောင်းတခန်းတနာကျင်းပနေချိန်မှာကိုရီးယားနိုင်ငံရောက်မြန်မာတွေကလည်းရုံးဖွင့်ရက်နဲ့တိုက်ဆိုင်နေတဲ့အတွက်အာဇာနည်နေ့အထိမ်းအမှတ်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲမြန်မာဘုံကြီးကျောင်းမှာကျင်းပခဲ့ပါတယ်။ကြဆုံသွားတဲ့အာဇာနည်ကောင်းဆောင်ကြီးတွေအတွက်ရည်စူးပြီးဆွန့်ကပ်အမျှပေးဝေခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရီးယားဌာနခွဲရဲ့ဒုတိယဥက္ကဋ္ဌကိုရန်နိုင်ထုံးက VOA ကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ပြီးခဲ့တဲ့ဆန်ဒီကတော့ဒီနေ့ကြည့်ရပါမယ်တတော်များစုပြီးတော့ကျွန်တော်ဘုံကျောင်းအကြောင်းပါပြောမယ်အာသနီနေ့ကြဆုံးရတဲ့အာသနီကောင်းဆောင်လေးကိုပေါ့လေတော့ဒီအမြတမ်းပြေးဝေတဲ့ဝေဒီတစ်ခုတော့ကျွန်တော်ချင်းချင်းဝင်တို့လိုက်ပါတယ်အဲဒီကားကတော့ကိုရီးယားနိုင်ငံမှာရှိတဲ့ဒီမာနိုင်ငံသားတွေတချို့စုစည်းပြီးတော့ကျွန်တော်တို့ဒီထူထန်တာလေးတစ်ခုထုတ်တာပေါ့လေအဲဒီမှာဘုံကျောင်းဆိုင်တကွာကြဆုံးသွားခဲ့တဲ့အာသနီကောင်းဆောင်ကြီးတွေကိုယူဆပြီးတော့ဒီအမြတမ်းပြေးဝေတဲ့ပွဲထုတ်ပါတယ်ပမာရီအလုံးပေါင်းဒီရောက်200ကျော်လောက်လာခဲ့ပါတယ်အဲ့မှာတံပေါက်နဲ့ပေါ့လေဆိုတော့လာတဲ့လူတွေအကုန်လုံးတံပေါက်ထမင်းကြွေးပါတယ်ရဟန်းတန်ကားတော်တွေကလည်းတံပေါက်ထမင်းဟင်းနဲ့ဒူးဒီသင်္ကန်းတွေပါတယ်ကတ်လူခဲ့ပါတယ်ခင်ဗျာဆယ်ပေါ်မှာနှစ်ပိုင်း9နာရီကျော်ကနေပြီးတော့10နာရီထိပါခင်ဗျာမနက်ပိုင်းမှာတော့အာယုံစုံအနေနဲ့ကျွန်တော်တို့ဒီမွေးငါကြွေးပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာတော့အာဇာနည်နေ့ကိုစင်ကာပူရောက်ကရင်တိုင်းရင်းသားစောမျိုးမင်းလိုင်ခေါ်ကိုဂျိမ်းစ်ကသူကိုယ်တော်အလေးပြုခဲ့ပါတယ်သူကိုယ်တော်လှူရှာရတဲ့အကြောင်းရင်းကိုသူက Facebook ပေါ်ကနေအခုလိုပြောပါတယ်
ဒီနေ့2016ခုနှစ်ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့69ချိန်မြောက်အာသာနီနေ့အခမ်းအနားကိုကျွန်တော်တနေရာမှာသွားပြီးတော့စူပေါင်းပြီးတော့မကျင်းပနိုင်တဲ့ကြောင့်မလို့ကျွန်တော်တကူတော်အနေနဲ့တယောက်တည်းအနေနဲ့ကျွန်တော်အလေးပြုမှာပါအဲကျွန်တော်တိုင်းသားကရင်တိုင်းသားဖြစ်တဲ့ကြောင့်မလို့ကျွန်တော်ပထမဦးဆုံးကျွန်တော်ဗရိုးမုတ်ပါမယ်ဗရိုးမုတ်ပြီးရင်ဒုတိယအနေနဲ့ကျွန်တော်အဝေါ်ဆွဲပြီးအလေးပြုမှာဖြစ်ပါလေ
ထောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပြပရောက်နိုင်ငံရေးတက်ကြွလှုပ်ရှားမှုတွေညှိနှိုင်းထားကြောင်းအာဇာနည်နေ့အခမ်းအနားကိုအရင်ကလိုမလုပ်ကြတော့တာဖြစ်နိုင်တယ်လို့ဗြိတိန်နိုင်ငံရောက်နိုင်ငံရေးတက်ကြွလှုပ်ရှားသူတို့ဖြစ်တဲ့ကိုအောင်ကြီးကသုံးသပ်ပါတယ်ဂျပန်ရောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေမြန်မာဘုံတော်ကြီးကျောင်းမှာဆွန့်ကပ်အမျှဝေခဲ့တယ်လို့ NDLA ဥက္ကဋ္ဌဟောင်းကိုတောင်းမြင့်ဦးကလည်း VOA ကိုအခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့မနေ့ဒီနဂိုင်းဂျပန်ရှိမှရှိတဲ့ကမ္ဘာဘုံတော်ကြီးကျောင်းမှာအဲ့တော့ဆက်ကလူရမှာလည်းဗာနိုင်ငံအပါ6ပါဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ကဟိုဟာပဲအကျယ်ပဲဆုံးကတည်းကရှိပါတယ်အာဇာနည်ကောင်းဆောင်ကြီးများစတ်သုံးသွားရင်အာဇာနည်ကောင်းဆောင်ကြီးများကိုယူဆပြီးတော့ကျွန်တော်တို့အာယုံဆုံးကတည်းဆုံးကပြီးတော့ရဟန်းနေကိုကျွန်တော်တို့လူပွဲဝတ္ထုကတည်းကပ်ပြီးကျွန်တော်တို့တရားနာတယ်ပေါ့ခါတိုင်းနှစ်ကတော့လုပ်ပါတယ်ခါတိုင်းနှစ်ကတော့ကျွန်တော်တို့နေ့လယ်အချိန်ရတော့နေ့လယ်ပိုင်းမှာလုပ်တယ်ဒီနှစ်ကတော့ဖုန်းကြောင်းကနေလေတခြားလူကတခြားလူကသူ့ကဘုတ်ကိုခင်းထားလိုက်ပြီးတော့ကျွန်တော်တို့အာရုံစုံနဲ့ကလည်းရတော့လူနေသွားတာပ
ါဒါအပြင်အာဇာနည်နေ့အခမ်းအနားကိုဒီကနေ့ရန်ကုန်အာဇာနည်ဘိတ်မှာကျင်းပခဲ့ရမှာဒီနှစ်မှာတော့ထူးထူးခြားခြားတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကိုရိုင်းတက်ရောက်တယ်လို့အစိုးရကောင်ဆောင်တွေနဲ့လွတ်တော်ကောင်ဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်တူအနေနဲ့နှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်ဖြစ်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်တာပါနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောင်အောင်ဆန်းစုကြည်ကလည်းဒီနှစ်အခမ်းအနားကိုအာဇာနည်မိသားစုဝင်တဦးအနေနဲ့တက်ရောက်ခဲ့ပါတယ်။69နှစ်မြောက်အာဇာနည်နဲ့အခမ်းအနားတွေကိုရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံတဝမ်းမြို့နယ်ဒေသအသီးသီးမှာဒီကနေ့ကျင်းပခဲ့ကြပြီးဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်ကောင်ဆောင်တွေကြဆုံတဲ့အချိန်မှာတော့ရန်ကုန်တမြို့လုံးအော်အော်ဆွဲပြီးတော့ငြိမ်သက်စွာဂုဏ်ပြုခဲ့ကြပါတယ်ရှင်။
နိုင်ငံရောနိုင်ငံရေးတကြွလှူရှားသူတွေမြန်မာနိုင်ငံသားတွေကအာဇာနည်နေ့အခမ်းအနားတွေကျင်းပခဲ့ပုံကိုနန်းလောင်စုစည်းတင်ပြခဲ့တာဖြစ်ပါတယ်။မကြာခင်မှာတင်ဆက်မဲ့ VOA အင်ကာညဒိုင်းရိုက်လေလိုင်းအစီအစဉ်မှာတော့တိုင်းသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်လို့ဆွေးနွေးသွားကြမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာထဲကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်လေးကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါလေအခုဒုတိယအနိုင်ဝက်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ VOA အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဦးဆုံးတော့ဦးသိန်းထက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်နေပါပြီ
အာရာသိမှုဆုံးသက်ပြီးသမရအာဒိုဝန်တိုင်းပြည်ကိုဆက်ပြီးအုပ်ချုပ်လိုက်တာကြောင့်တူရကီအစိုးရကိုထောက်ခံသူတွေကတော့အောင်ပွဲတွေခံနေကြပါလေအာရာသိမှုကိုနောက်ွယ်ကထောက်ခံသူလို့တန်တရားရှိတဲ့သူတွေကိုလည်းဆက်လက်ပြီးတော့တူရကီအစိုးရကချေမှုန်းနေပါတယ်ထောင်ထဲချတဲ့လူတွေဖမ်းခံထားရပြီးဆက်ပြီးတော့ဖမ်းဆီးမှုတွေလုံးမယ်လို့လည်းပြောဆိုနေပါတယ်အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတော့
Yes it appears as if he is fully in control
အခြေအနေကိုသမ္မတအာဒိုဝန်အနေနဲ့အပြည့်အဝထိန်းချုပ်လိုက်တာတွေ့နေရပြီဆိုပြီး ABC ရုပ်သံကိုပြောဆိုပါရတဲ့သမ္မတအာဒိုဝန်အာဏာကိုခိုင်မာပြန်ပြီးထူထောင်နေချိန်မှာပဲအခြေအနေကိုထိန်းသိမ်းသိဆောင်ရွက်ဖို့နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကအခုလိုတိုက်တွန်းပြောဆိုပါရတဲ့
Coup plotters need to be held accountable and they will be but I think
အာဏာသိမ်းဖို့ကြံစီတဲ့သူတွေအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ကိစ္စတွေအတွက်တာဝန်ယူရပါလိမ့်မယ်မဖြစ်မနေရင်ဆိုင်ရမှာပါဒါပေမဲ့ကျွန်တော်တို့စိုးရိမ်တာကအရင်ကတည်းကလည်းပြောပြီးသားပါအရေးယူတာတွေမှာအာဏာသိမ်းမှုမှာပါဝင်သူတွေထက်ကြော်ပြီးဖမ်းဆီးတာမျိုးအခြေအနေတွေကိုပိုဆိုးအောင်တွန်းပို့တယ်လို့ဖြစ်မသွားဖို့ပါရလာတဲ့အခြေအနေအချိန်အခါကိုအတုံးချပြီးတိုင်းပြည်ကိုပို့ပြီးစုစည်းခိုင်မာအောင်ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေပို့ပြီးခိုင်မာအောင်လုပ်ဖို့လိုပါတယ်
တူရကီမှာအာဏာသိမ်းဖို့ကြိုးစားတဲ့ကိစ္စကိုသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့သူနယောက်စလုံးကလည်းအာရုံစိုက်ခဲ့ကြပါလေ။ဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ကတူရကီရဲ့ဒီမိုကရေစီနည်းကျရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုသူထောက်ခံတယ်လို့ပြောဆိုပါရဲ။နောက်ထပ်သွေးထွက်သံယူကြမ်းဖက်မှုတွေမဖြစ်အောင်ရှောင်ရှားဖို့လည်းတိုက်တွန်းပြောဆိုနေပါရဲ။ Republican Party ကဒေါ်နယ်ထရမ့်ကတော့အခုလိုပြောဆိုပါရဲ
။ So many friends in Turkey.Great people, amazing people.
တူရကီမှာရှိနေတဲ့ကျွန်တော်တို့မိတ်ဆွေတွေကြီးမြတ်တဲ့လူတွေအံ့ဩစရာကောင်းလောက်တဲ့လူတွေပါသူတို့အားလုံးကောင်းကောင်းမွန်မွန်ဖြစ်ဖို့ကျွန်တော်ဆုတောင်းပါတယ်အခက်အခဲတွေကိုသူတို့အခုတော့ဖြေရှင်းလိုက်ပုံရပါတယ်ဒါပေမဲ့ကျွန်တော်တို့ကသူတို့အားလုံးအဆင်ပြေစေဖို့ဆုတောင်းပါတယ
်တူရကီသမ္မတအာဒိုဝန်ကတော့အမေရိကန်ပြည်ထောင်စုမှာတင်းချောင်နေတဲ့မွတ်စလင်တရားဟောဆရာဖက်ဟူလာဂူလန်ကိုတူရကီကိုလွှဲပေးစေချင်နေပါတယ်တခါတော့ကသူနဲ့မာမေးဖြစ်ခဲ့ပြီးနောက်ပိုင်းမှာသဘောထားကွဲလဲခဲ့တဲ့ဖတ်ဟူလာဂူလန်ဟာအခုအာဏာသိမ်းမှုကိုအဓိကကြိုးကန်သူဖြစ်တယ်လို့သမ္မတအာဒိုဝန်ကဆွဆွဲထားပါလေ။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့တရားဟောဆရာဖတ်ဟူလာဂူလန်ကိုတူရကီကိုလွှဲပြောင်းပေးသင့်ခြင်းနဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီး ABC ရုပ်သံကိုအခုလိုပြောပါလေ
။ Faster they get us the evidence not allegations
ထောက်ထားရအခိုင်အမာအမြန်ဆုံးပြမယ်ဆိုရင်ထင်ကြီးနဲ့ဆွဆွဲတာမျိုးမဟုတ်ဘူးဆိုရင်ကျွန်တော်တို့ချက်ချင်းပြန်ပြီးသုံးသပ်ပါမယ်။ဥပဒေအကြောင်းအရလုံးတဲ့လုံးထိုက်တာကျွန်တော်တို့လုံးပါမယ်ကျွန်တော်တို့မှာလူတွေရဲ့အခွင့်အရေးကိုကာကွယ်ဖို့လိုက်နာရမယ်တင်းကျပ်တဲ့စံတတ်မှတ်ချက်တွေရှိနေပါတယ
်အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့မွတ်စလင်တရားဟောဆရာဖက်ဒူလာဂူလန်ကလည်းတူရကီအာဏာသိမ်းမှုမှာသူပါဝင်ပတ်သက်မှုမရှိဘူးဆိုပြီးငြင်းဆိုထားကြောင်းပါခင်ဗျာ
ဦးသိန်းထက်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုချိန်အားစပြီးအင်္ဂါညဓာတ်ရိုက်လေလံအစီအစဉ်တင်ဆက်ပါတော့မယ်ခင်ဗျာ။အစီအစဉ်ထုတ်လုပ်သူမတ်ဆွမွန်နဲ့အတူမတ်တင်ကြီးထက်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ
်။မင်္ဂလာညချမ်းပါရှင်အင်ကာနိညချမ်းထရိုက်လေလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေဒီကနေ့ဆွေးနွေးကြမယ့်အကြောင်းကတော့တိုင်းရင်းသားတွေရဲ့ကိုပိုင်ပြဌာန်းခွင့်ယာယီဆက်စုနှစ်တင်နဲ့ချိန်ပြီးတော့ရုန်းကန်ကြိုးပမ်းနေကြမှုကိုဆွေးနွေးကြဖို့ဖြစ်ပါတယ်ကိုပိုင်ပြဌာန်းခွင့်ဆိုတာဘာကိုပြောတာလဲအနာဂတ်မြန်မာနိုင်ငံတည်ဆောက်ရေးမှာကိုပိုင်ပြဌာန်းခွင့်ဟာဘလို့အခမ်းကဏ္ဍကပါဝင်နေတယ်လဲဆိုတာဒီအပေါ်မှာရှုထောင့်အမျိုးမျိုးဗတ်ပေါင်းစုံကနေဆွေးနွေးကြရအောင်ပါရှင်ပင်နယ်ဆွေးနွေးပေးကြမယ့်ပုံကိုယ်တွေကတော့ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ် ရွှေနက်စီညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းရေးမှုအဖြစ်လဲတာဝန်ယူထားတဲ့ဦးထွန်းစောကိုဖိတ်ကြားထားပါတယ်။နောက်ကျမတို့ရဲ့သတင်းစာဆရာဦးစီသူအောင်မြင့်ကိုလည်းဖိတ်ထားပါတယ်။စာနဲ့တဆင်ရောလူကိုယ်တိုင်ရောပါဝင်ဆွေးနွေးကြမယ်။ကျမတို့သောရရှင်တွေတချို့လည်းဒီလေလိုင်းပေါ်မှာရောက်ရှိနေပါပြီ။ပထမဆုံးတော့ဆရာဦးထွန်းစောဆက်ပြီးတော့ဆွေးနွေးပေးပါရှင်။ဒီတိုင်းရင်းသားတွေလူလာတဲ့ကိုပိုင်ပြထန်းခွင့်ဆိုတာဘာလဲဘာလဲဆိုတာကိုအရေးဆုံးရှင်းပြပေးပါဆရာဦးထွန်းစော
။ဟုတ်ကဲ့။ကိုယ်ပိုင်ပြတ်ထန်းခွင့်ဆိုတာကျွန်တော်တို့တနည်းအားဖြင့်မိမိကံကြမ္မာကိုမိမိဖန်တီးဆုံးဖြတ်ပိုင်ခွင့်လို့လည်းတနည်းအားဖြင့်ခေါ်ကြပါတယ်။ဆိုတော့ဒီကိုယ်ပိုင်ပြတ်ထန်းခွင့်ကတော့ကျွန်တော်တို့ဖက်ဒရယ်ရဲ့အနှစ်သာရအထက်ကအချက်တစ်ချက်ဖြစ်ပါတယ်။အဲကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းများဘက်ကဘုံရည်တည်ချက်မူဝါဒသဘောထားမှာရှိတာတစ်ခုကတော့ဒီမိုကရေစီရဲ့မျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်တို့အပြည့်အဝရှိတဲ့စစ်မှန်တဲ့ဖရယ်ပြည်တော်စုတိဆောက်ရေးဆိုတဲ့အချက်ကဒါကျွန်တော်တို့တိုင်းရင်းသားအလုံးရဲ့ပုံမူဝါဒလို့ပြောလို့ရပါတယ်။အဲ့ဒီမှာဖက်ဒရယ်ရဲ့အခြေခံအောက်မှာရှိတဲ့အနှစ်သာရ၃ခုပေါ့လေနော်။ဒီမိုကရေစီရဲ့မျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ဆိုတဲ့အထက်မှာကိုယ်ပိုင်ပြတ်ထန်းခွင့်ကပါနေပါတယ်။ဒါကိုယ်ပိုင်ပြတ်ထန်းခွင့်ကတနည်းအားဖြင့်ပြန်ကြည့်ရင်ကျွန်တော်တို့ဥပဒေကြောင်းအရစီးနှောင်အားရှိတဲ့နောက်ကျွန်တော်တို့ဥပဒေစကလုံးလို့လည်းပြောလို့ရပါတယ်။အဲ့ဒါကဘာဆင်းသက်လာမလဲဆိုလို့ရှိရင်အဲကျွန်တော်တို့ဥပဒေရေးရမှာဆိုလို့ရှိရင်တိုင်းပြည်ရဲ့တိဆောက်ပုံနဲ့အဓိကတိုင်းရင်းသက်ဆိုင်ပါမယ်။အဲဒီမှာတိုင်းပြည်ရဲ့တိဆောက်ပုံမှာအဓိကကြတဲ့မန္တန်ကြီး၃ရက်ပေါ့။ဥပဒေပြုရေး၊တရားစီရင်ရေး၊အုပ်ချုပ်ရေးဒီမန္တန်ကြီး၃ရက်စလုံးကကျွန်တော်တို့ခွဲဝေပြီးတော့စနစ်တကျသုံးသွင်းမှုအပေါ်မှာအမှုတည်ပါတယ်။ကိုပိုင်ပြတ်တန်းခွင့်ဆိုတာဘလောက်ရှိလဲမရှိလဲဆိုတာတိုင်းတာတာကအဲဒီမန္တန်၃ရက်နဲ့အဓိကတိုင်းတာတယ်လို့ကျွန်တော်တို့နားလည်လို့ရပါတယ်။ဆိုတော့အခုကျွန်တော်တို့တိုင်းပြည်မှာဒီကိုပိုင်ပြတ်ထန်းခွင့်ဘလောက်ရေးပါလဲဆိုရင်ဒီတိုင်းပြည်ဖြစ်တည်လာမှုကတော့ကျွန်တော်တို့မတူညီတဲ့တိုင်းရင်းသားလူမျိုးပေါင်းစုံနဲ့ကျွန်တော်တို့စုဖွဲ့ထားတာဖြစ်ပါတယ်ဒီတိုင်းပြည်ကိုကျွန်တော်တို့တည်ဆောက်တဲ့အခါမှာပုံစံနှစ်မျိုးနဲ့ပေါ့နော်ကျွန်တော်တို့ Common Together လို့ခေါ်တဲ့လွတ်လပ်စွာနဲ့မိမိစန္ဒလေးအောင်လာရောက်ပူးပေါင်းဖွဲ့စည်းခြင်းပေါ့နော်နောက်တစ်ခုကကျွန်တော်တို့ Holding Together လို့ခေါ်တဲ့အတူတကွာပေါင်းစည်းနေထိုင်ခြင်းပေါ့ဆိုဒီနှစ်မျိုးစလုံးကကျွန်တော်တို့တိုင်းပြည်မှာရှိနေပါတယ်ဆိုကြဆိုတဲ့အခါကျတော့ဒီအခြေခံအကြောင်းတရားပေါ်မှာဒီနေ့တိုင်းပြည်စုဖွဲ့မှုကမိမိစန္ဒလျောက်လာရောက်ပူပေါင်းတာနဲ့အတူတူကနေထိုင်တဲ့အနေထားအောက်မှာတိုင်းရင်းသားလူမျိုးပေါင်းစုံဟာကိုယ်ပိုင်ပြတ်ထန်းခွင့်တွေဆုံးချုပ်နေရတယ်ပျောက်ဆုံးနေရတယ်အဲဒါကြောင့်အဲ့ဒီရဲ့မူလဘူတာဖြစ်တဲ့เนาะကျွန်တော်တို့ Commit Together Holding Together စီကိုပြန်သွားဖို့အတွက်အရေးကြီးတဲ့အချက်တစ်ချက်အနေနဲ့ရှိနေတဲ့အနေထားမှာရှိကြပါတယ်နောက်ဆုံးချိန်နေပေါ့เนาะ
ဟုတ်ကဲ့ပါရှင့်ဆရာဦးထွန်းစောကျေးဇူးပါအဲ့တော့ဒီကိုပိုင်ပြတိုင်းသားတွေရဲ့ကိုပိုင်ပြထန်းခွင့်ဆိုတာနဲ့ပတ်သက်ပြီးတော့ဒီဗမာဟိုလူများစုဗမာတွေအပါအဝင်တိုင်းရင်းသားတွေကြားမှာရောအပြည့်အဝနားလည်ထားပါသလားနောက်တစ်ခါဒီကိုပိုင်ပြထန်းခွင့်နဲ့ပတ်သက်ပြီးတော့ခါရောက်တော့အစိုးရဆက်ဆက်စိုးရင်ချက်ပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဦးစီတို့အောင်မြင်ဆွေးနွေးပေးပါရှင
့်အဓိကကတော့ဟိုကျွန်တော်တို့ဒီမှာကဖြစ်စဉ်တွေကအခုဆိုရင်1948လွတ်လပ်ရေးရကြတဲ့ကဆိုရင်နည်းနည်းတော့ရှည်လျားလာတယ်ရှည်လျားလာတဲ့ခါကျတော့ဟိုပင်လုံစာချုပ်တွေချုပ်ဆိုခဲ့စဉ်တုန်းကတော့ဒီဗမာတွေနဲ့အဲတောင်တန်းတွေတိုင်းသားတွေနဲ့ချုပ်ဆိုခဲ့တုန်းကတော့ဒါပင်လုံစာချုပ်မှာရေးထားတယ်အဲ့ဒီတော့ကတော့အဆင့်တန်းတစ်မျိုးပေါ့နော်အပြီးတော့မှနောက်ပိုင်းကမပြေမလည်ဖြစ်ကြတဲ့ခါကျတော့ဟိုလက်နက်ကင်တိုက်ပွဲဝင်ကြတာတွေတော်လိုင်းဆင်နွှဲကြတာတွေရှိခဲ့တယ်အဲ့တော့တော်လိုင်းဆင်နွှဲခဲ့တဲ့အချိန်တုန်းကလည်းအဲဆက်ဆက်ချင်းမှာတော့ဘလူနီနဲ့ဆက်ကြလဲဆိုရင်ဒီမှာကရင်တိုင်းသားတွေဆိုရင်လည်းဒါသီးသန့်ဒါကရင်တိုင်းပြည်တပီပေါ့နော်ဒါလွတ်လပ်တဲ့တိုင်းပြည်တပီပေါ်ပေါက်ဖို့ဆိုပြီးတော့မှစပြီးတော့ဟိုတိုက်ခိုက်ခဲ့ကြတာပဲအပြီးတော့မှနောက်ကချင်းနေလက်နက်ဆွဲကန်တိုက်ခိုက်တော့လေဒီတိုင်းပဲဒါကချင်းသမ္မတနိုင်ငံပေါ်ပေါက်ဖို့ပါညာဒီလိုကြီးနဲ့ဒါစခဲ့ကြတယ်ဒီဘက်ကကြတော့လေဒါပြည်တော်စုကြီးကိုဒါကာကွယ်ဖို့ဆိုပြီးတော့မှတစ်ခါပြန်ပြီးတော့ဟိုတိုက်ခိုက်တာတွေရှိခဲ့တယ်မပြောမဆိုရင်ကျွန်တော်တို့ဒီမှာဖက်ဒရယ်ဆိုတဲ့စကလုံးပေါ်အတိပယ်ဖွင့်ဆိုချက်တွေအခုနောက်ကိုပိုင်ပြထန်းခွင့်နဲ့ပတ်သက်ပြီးတော့မှလူလားချက်တွေကအဲကာလတစ်ခုနဲ့တစ်ခုနဲ့ကျွန်တော်အမြင်မှာတော့မတူတော့ဘူးလို့ထင်တယ်မတူတော့တဖြည်းဖြည်းရွေးချယ်လာတယ်ရွေးချယ်လာတဲ့ခါကျတော့အခုနောက်ဆုံးအခြေအနေကတော့ဘလို့ဖြစ်ဖြစ်ပြောတာကတော့ဟိုတူလာတယ်တော့တော်တော်တူလာပြီဖက်ဒရယ်ဆိုတဲ့ကိစ္စကိုအရင်တော့ဆိုရင်ဒါစစ်အာဏာရှင်တွေအဆက်ဆက်ကဘယ်တော့မှအသာတော်သူမချခြင်းခဲ့ဘူးဒါပေမဲ့ပြီးခဲ့တဲ့ဒီသမ္မတဦးသိန်းစင်အစိုးရလက်ထက်ကစပြီးတော့ဟိုဖက်ဒရယ်ကိုလက်ခံပါတယ်ဆိုပြီးတော့မှသူပြောလာကြပြီနောက်တစ်ဖက်ကတိုင်းသားတွေတောင်းဆိုတာကလည်းဖက်ဒရယ်ပြည်တော်စုပဲဆိုတော့ဒီမှာဟိုပုံစံအားဖြင့်နာမည်အားဖြင့်ကတော့တူနေပြီဒါပေမဲ့ဒီဖက်ဒရယ်ရဲ့အဆင့်တန်းကိုယ်ပိုင်ပြတ်ထန်းခွင့်ဆိုရင်လည်းဘလောက်အတိုင်းအတာအထိရှိတဲ့ကိုယ်ပိုင်ပြတ်ထန်းခွင့်လဲဆိုတဲ့ဥစ္စာတွေကတော့ ဟိုညှိနှိုင်းကြရမှာပေါ့နော်အဲ့ဒီညှိနှိုင်းဖို့လည်းအခုလုံးနေကြိုင်နေပြီဆိုတဲ့ခါကျတော့အဲ့ဒီညှိနှိုင်းမှုရလအပေါ်မှာပဲမူတည်ပြီးတော့မှဒီနေ့ကျွန်တော်တို့တိုင်းပြည်ဘလို့သွားတင်လဲဆိုတဲ့အဖြေပေါ်မယ်နဲ့ကျွန်တော်ထင်ပါတယ်တစ်ဖက်ကစိုးရိမ်စိတ်ကကိုနာတော့ကမိကုန်းကိုဖြေရရင်တော့ဒီဗမာတွေကတော့ဒီလက်ရှိပေါ့နော်ဟိုတပ်မတော်ကိုလည်းဒါအများစုဓာတ်သူလွှမ်းမိုးထားတယ်ဟိုတိုင်းပြည်ကိုလည်းဟိုစီမံအုပ်ချုပ်တဲ့စီမံအဓိကနေရာတွေယူထားတယ်အဲသူတို့ကြီးကတော့အဓိကကတော့သူတို့စိုးရိမ်စိုးကတော့ခွဲထွက်သွားမှာပဲအဲ့တော့အခုဆိုရင်ဆွေးနွေးပွဲတွေပါနဲ့ပတ်သက်လို့ဦးသိန်းစိန်လက်ထက်တော်ကပြောတာတခုတည်းပဲခွဲထွက်တဲ့ကိစ္စကမပါဘူးဆိုရင်ဟိုဘာမှမဆိုဆွေးနွေးရတယ်ဆိုတဲ့သဘောမျိုးပဲဆိုတော့အခုဆိုရင်တော့ခွဲထွက်တယ်ဆိုတဲ့ကိစ္စကိုတိုင်းသားတွေလည်းကျွန်တော်နားလည်တော့မပြောကြတော့ဘူးဆိုတော့ဒီဗမာပြည်ဘက်ကလည်းဟိုစိတ်ပူစရာမရှိတော့ဘူးလို့ထင်ပါတယ်အဲ့ဒီလိုမျိုးပေါင်းစည်းမဲ့ပြည်တော်စုဆိုတဲ့ပုံစံနဲ့ပတ်သက်ပြီးတော့ပဲဘလောက်တိုင်းတာထိဟိုခွဲဝေပြီးတော့မှဟိုရှင်းသုံးကြမလဲကိုလည်းတော့ပြောတဲ့မန္တန်ကြီးသုံးခုကိုဘယ်လိုခွဲဝေကြမလဲဆိုတာကတော့ဟိုဆွေးနွေးညှိနှိုင်းကြရမှာပေါ့နော်အဲ့ဒီအတွက်ပဲ27ပင်လုံညီလာခံတို့ပါလို့ဆိုတဲ့ဥစ္စာကိုပြန်ပြီးတော့လုပ်ဖို့ကြိုးစားနေကြတယ်လို့ပဲနားလည်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအခုကျမတို့သောရရှင်တွေကိုကျမအလှည့်ပေးပါမယ်သောရရှင်တွေဆွေးနွေးကြမယ်သောရရှင်တွေတော်တော်များပါတယ်ရှင်ပထမဆုံးတော့ကိုစလိုင်းပွေကိုကျမဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့မရေဟိုအခု27တို့ခေါ်တဲ့ပြင်းလုံးငင်လာခါမှာတို့ဆွေးနေတဲ့ခါကြရင်ကိုတကူပိုင်ပြထခွင်းဆိုတဲ့ဥစ္စာကတော့ကိုယ့်အမနိုင်ရေသုံးချက်ပုံမှန်မူတည်ပြီးတော့မှကျွန်တော်ချင်းနိုင်ငံရေးဓမ္မတရားအနေနဲ့ကျွန်တော်ဆွေးနေခြင်းတဲ့ဥစ္စာကတော့အခုချိန်မှာပထမချက်လှမ်းနေတဲ့ကျွန်တော်တို့အဆင့်အတန်းကိုဘယ်လောက်ထိမြှုပ်နှားမလဲဆိုရင်ကျွန်တော်တို့ကိုတိုင်းရင်းသားဖက်ကတကယ်လို့ချင်းတဲ့ဥစ္စာကြီးကနည်းနည်းဟိုဟာအကြီးကြီးလုံးမဲ့ဆိုရင်တမရောကနာမလီသေးသေးနဲ့မလက်ခံသေးသေးနဲ့ဖြစ်နေဆိုရင်ကျွန်တော်တို့ရှစ်အနာကမှတကယ့်ခိုင်မာတဲ့အနှစ်သာရပုံမူပြီးွားတဲ့ဖေဒရာကိုမရောက်ခင်မှာအဲတပ်မတော်ကတစ်ခုခုလှုပ်တွားရင်ကျွန်တော်တို့ပြည်လုံးကဲတို့တော်ညီလာခံကဟောအကျိုးမရှိဘဲနဲ့ဖြစ်မှာကိုလည်းအင်တမဆိုရင်လေဒါကြောင့်မနိုင်ကြီးတုံးချက်မှာကျွန်တော်တို့အနှစ်သာရပိုင်းနဲ့နှစ်စင်တန်းပိုင်းကိုအများကြီးမတွားဘဲနဲ့အော်အနေတော်ယုံလောက်နဲ့အခုလုံးလုံးဆရာတော့ကျွန်တော်တို့တွားပြီးမှ now ကျွန်တော်တို့ဒီမိုကရေစီရင့်ကျက်လာတဲ့ချိန်မှာပြည်သူလူထုကလည်းအသိဉာဏ်တိုးလာတဲ့ချိန်တက်မတော်ကလည်းတော်တော်နိုင်ငံကြီးကိုသူတို့နားလည်လာတဲ့ချိန်မှာတဖြည်းဖြည်းနဲ့အဆင့်ကိုတိုးမြှင့်ပြီးတော့မှကျွန်တော်တို့တိုင်းရင်းသားတွေတည်တပ်အခြေခံဥပဒေတွေကျွန်တော်တို့ရည်ဆွေးတဲ့နေရာမှာပုံပြီးတော့အဆင့်တက်ကိုပုံပြီးတော့ပြီးတော့မှတဖြည်းဖြည်းမြင့်လာရင်တော့ပိုကောင်းမယ်အခုခရေရနဲ့အာဒီလောက်အကြီးကြီးမှကြီးကျွန်တော်စစ်မီကိုတွားနေဆိုရင်တော့နည်းနည်းအခက်ခဲရှိမလို့ထင်တော့အဲ့ဒါလေးကိုနည်းနည်းဆွေးနွေးရှင်းပါတစ်ချက်ပ
ါဟုတ်ကဲ့ပါရှင်ကျေးဇူးပါအဲ့တော့တပန်းဆောင်ရှိပါလေရှင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါမကျွန်တော်ကဒီကိုမန်ပြတာခွင့်ဆိုတာလူမျိုးတစ်မျိုးရဲ့ရပ်ပိုင်ခွင့်အခြေခံအခွင့်အရေးအတွက်ပေါ့နော်တို့ကျွန်တော်တို့တိုင်းနာရီယာလက်နဲ့ဆွဲခြင်းတော်လန်ပြီးတော့ February မူကိုတောင်းဆိုခဲ့တာဖြစ်တယ်ပေါ့နော်ဒါဘူဂျုံအစမ်းနဲ့တိုင်းနာခေါင်းဆောင်တွေချုပ်ဆိုခဲ့တာပြင်လို့စာချုပ်ပေါ့နော်ဒါအလုံးစုံတဲ့ဘူဂျုံအစမ်းနာလက်နဲ့ရေးခဲ့တဲ့ဟိုပြည်လုံးစာချုပ်လည်းဆေးအနာရှင်တွေကဟိုရှင်းနေဖြစ်ခဲ့တယ်ပေါ့နော်အဲ့လိုပြောအောင်ပေါ့ကျွန်တော်တို့တိုင်းရင်သားတွေတောင်းဆိုတဲ့ဖရမူဆိုတာတိုင်းရင်သားအလုံးအတွက်တိုင်းရင်သားအလုံးလို့ပြောတဲ့တည်းမှာနော်အလုံးပေါ့နော်ကချင်ပြည်ကရင်ရှင်းမှုပေါ်မှာရခိုင်ရှမ်းပေါ့နော်ပမာအပါဝင်ဖြစ်တယ်ပေါ့နော်ပြီးမတဲ့မနေတဲ့နယ်ပမာတွေအကုန်လုံးလည်းကျွန်တော်တို့နဲ့ဘဝတူတိုင်းရင်သားတွေပါပဲဟိုဘယ်လိုကောင်းလဲအနာရှင်ဆက်ဆက်နောက်တန်းနာအပါဆေးအနာရှင်အောင်မှာပဲအတူတူမြင်ကြရတယ်အခုလက်ရှိလုံချိပွဲစီပုံအောင်မှာလည်းဗမာပြည်ကလည်းအတူတူပဲအိုင်နာတွေနဲ့အလုံးတူနေကြရတယ်ဆချိပွဲစီပုံဆိုတာကတော့ဆီယနာရှင်နဲ့သူတို့နဲ့ပြီးစားတဲ့ခရိုနီတွေအတွက်ကဝယ်ဖို့လှုပ်ထားတာလေဟိုဖြစ်တယ်လေဒါဗမာလူမျိုးလည်းအခွင့်အရေးမရဘူးတိုင်းနာလည်းအခွင့်အရေးမရဘူးဒါအဲ့ဒီအတွက်ကျွန်တော်တို့တိုင်းနာတွေတောင်းတိုက်ပွဲဝင်ပေါ့နော်တော်လန်တိုက်ပွဲဝင်ပြီးတောင်းဆိုတဲ့ဖေဗရယ်မူဆိုတာတိုင်းနာတက်တဲ့အတွက်မဟုတ်ဘူးဗမာလူမျိုးအတွက်မြန်မာနိုင်ငံရဲ့ဘယ်လိုကောင်းလဲအနာကပေါ်တော့ပြည်သူအတွက်ပေါ်တော့ဒီငင်းငိုင်းပန်းနိုင်အတွက်ပေါ်တော့ဒီ favorite ဟိုကိုမင်ပြတာငွေဆိုတာအဲမြန်မာနိုင်ငံငင်းငိုင်းကိုဖြည့်ရှင်းဖို့အတွက်အတိတ်ကဟိုနီလန်တစ်ခုပဲကျွန်တော်တုံ့တမိတယ်ပေါ်တော့ကျွန်တော်တင်လူမျိုးတရားနေလဲအဲ့လိုကျွန်တော်တုံ့တမိတဲ့တိုင်းသားတရားနေလဲ
ဟုတ်ကဲ့ပါဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်အဲ့တော့ဒီမှာကျမတို့စီမှာစာရေးသားပြီးတော့ပေးဖို့ဆွေးနွေးထားတဲ့သောရရှင်နေလဲရှိပါတယ်အဲ့ဒီမှာတော့ထန်ရှင်လင်းဆိုတာကျမထင်တာတော့ချင်းတိုင်းရင်းသားတယောက်ဖြစ်မယ်ထင်ပါတယ်ကျမအင်္ဂလိပ်လိုစလုံးပေါင်းထားတော့အတန်တိတ်မထွက်တတ်ပါဘူး तू ကဘာပြောထားလဲဆိုတော့ဒေါအောင်ဆန်းစုကြည်တယောက်ထဲရိုးသားဂရိတီလို့မရပါဘူးတဲ့ပမာကောင်းဆောင်နေအလုံးရိုးသားပြီးဂရိတီဖို့လိုပါတယ်တဲ့တိုင်းရင်းသားတွေတောင်းဆိုနေတာကသူတို့ရဲ့မူလအခွင့်အရေးထက်ပိုပြီးတော့တောင်းဆိုနေတာမဟုတ်ဘူးဆိုတော့ကိုချင်းစာတရားပြမစိုးတရားထားပြီးတော့ ခန်းစားနားလည်ပေးနိုင်ရင်အတူရှင်တွဲမနေနိုင်စရာအကြောင်းမရှိပါဘူးတဲ့အဲ့တော့ကျွန်မဆရာဦးထွန်းစောကိုဒီစာရီခုနဆွေးနွေးသွားတဲ့သောရရှင်နေဆွေးနွေးချက်တင်နဲ့ပတ်သက်ပြီးတော့တလက်ပြန်ပြီးတော့ဟိုဆွေးနွေးပေးစီချင်ပါတယ်ရှင်ဒီကိစ္စမှာတိုင်းရင်းသားတွေတောင်းဆိုနေတဲ့လိုလားနေတဲ့ကိုပိုင်းပြထန်းကွင်ပေါ့နော်တိုင်းရင်းသားရေးရနဲ့ပတ်သက်ရုပ်ပဲဖြစ်ဖြစ်ကိုယ့်ရဲ့နေမြေတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒီကိုပိုင်းပြထန်းကွင်ဟာငင်းချန်းစွာအတူရှင်တွဲနေထိုင်ရေးဒီပြည်တော်စုမပြိုကွဲရေးပေါ့နော်ဒီပေါ်မှာဘလောက်အာမခံနိုင်ပါသလဲရှင
်ဟုတ်ကဲ့ကိုပိုင်းပြထန်းကွင်ရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့အခုလက်ရှိရှိနေတဲ့တိုင်းပြည်ရဲ့အခြေခံပြဿနာတွေကတော့ကျွန်တော်တို့90ရာခိုင်နှုန်းကျော်လောက်ကိုကျွန်တော်တို့ပြီးသွားမယ်လို့သဘောရှိပါတယ်ဒီကိုပိုင်ပြထန်ကွင်းကဘာကိုအမှတ်ခံလဲဆိုတော့ကျွန်တော်တို့တိုင်းရင်းသားတွေရဲ့မိမိကံကြမ္မာကိုမိမိဖန်တီးဆုံးဖြတ်ပိုင်ခွင့်ဆိုတဲ့အချက်ကိုသွားပြီးအမှတ်ခံပါတယ်အဲ့ဒါကြောင့်ကိုပိုင်ပြထန်ကွင်းကဒီအချက်ပေါ်မှာအမှတ်ခံထားတဲ့အတွက်ဒီအချက်သာရှိလို့ရှိရင်ခုနပြောတဲ့ပြဿနာရပ်တွေကတော်တော်လေးပြီးမြောက်သွားနိုင်ပါတယ်ရှိရှိနေတဲ့အခုတိုင်းပြည်ရဲ့နှစ်ပေါင်း80နီးပါးပြည်တွင်းစစ်လေးပဲအဲ့ဒီပုံမှာမူတည်နေတာဖြစ်ပါတယ်ကျွန်တော်တို့ဖက်ဒရယ်တံကိုပေါ်ဆောင်တဲ့အခါမှာလည်းပဲကိုပိုင်ပြထန်ကွင်းအခွင့်အရေးဘယ်လောက်ရှိလဲမရှိဘူးလေပေါ့နော်အဲ့ဒါနဲ့တိုင်းတာလို့ရပါတယ်ခုနကကျွန်တော်တို့ပြောတဲ့ဖက်ဒရယ်ရဲ့အောက်မှာရှိတဲ့အနှစ်သာရ3ခုလို့ပြောလို့ရတဲ့ဒီမိုကရေစီရဲ့မျိုးသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ပေါ့နော်ဒီမိုကရေစီရေးဆိုတာမှလည်းဒီမိုကရေစီအစ်မှန်ဖြစ်မယ်ဆိုလို့ရှိရင်အာဏာဟာလူထုလက်ထက်မှာရှိပါတယ်အာဏာကလူထုထံမှနေစိတ်သက်တာဖြစ်ပါတယ်အဲ့လိုဒီမိုကရေစီမျိုးဖြစ်ရမယ်အဲ့ဒီအခြေခံအောက်မှာမှကျွန်တော်တို့မျိုးသားတန်းတူရေးတို့ကိုပိုင်ပြဋ္ဌာန်းခွင့်တို့ပေါ်ဆောင်လို့ရပါမယ်ဒီချက်တွေကတစ်ခုနဲ့တစ်ခုချိတ်ဆက်နေတယ်ပေါ့နော်အဲ့ဒါကြောင့်ကိုပိုင်ပြဋ္ဌာန်းခွင့်တစ်ခုတည်းကိုတီးတန့်ပြောလို့မရပဲနဲ့ကျွန်တော်ဒီသုံးခုစလုံးကိုတွဲလုံးကိုပြောရမှာဖြစ်ပါတယ်အဲ့ဒီအောက်မှာမှကျွန်တော်တို့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ကပေါ်လာမှာဖြစ်ပါတယ်အဲ့ဒါကြောင့်မို့ကိုပိုင်ပြဋ္ဌာန်းခွင့်အနေထားကိုကျွန်တော်တို့ကကြည့်တဲ့အခါမှာဒီမန္တန်ကြီး၃ရက်ကိုအာဏာခွဲဝေကျင့်သုံးတဲ့အခါမှာဘလို့ခွဲဝေကျင့်သုံးကြမလဲအဲ့ဒီကနေတစ်စင်းတက်ပြီးပြောမယ်ဆိုရင်ဖက်ဒရယ်ဖွဲ့စည်းပုံခြေခံဥပဒေစီကိုရောက်သွားပါတယ်ဆိုတိုင်းပြည်ရဲ့အခုမူလဘူတာပြဿနာရင်းကအဲ့ဒါပါပဲကျွန်တော်တိုင်းပြည်ကိုဘလို့တိဆောက်ကြမလဲကွန်မင်းတကယ်သာ holding တကယ်သာဒီပုံစံနှစ်ခုကိုဒီနေ့အချိန်ကာလမှာတော့ရောထွေးပြီးတော့သွားမယ်ဆိုတော့အနေထားမှာရှိနေပါတယ်အဲ့ဒါကြောင့်ဖွဲ့စည်းပုံပေါ့နော်ဖွဲ့စည်းပုံအကျတိပြဿနာကိုဖြည့်ချင်းကြော်လို့ဖို့တက်လေဒီကျွန်တော်တို့ကိုပိုင်ပြဋ္ဌာန်းခွင့်ပုံမှာမူတည်နေတဲ့အချက်တခုဖြစ်နေပါတယ်
ဟုတ်ကဲ့ပါရှင်အဲ့တော့ဒီကိုပိုင်ပြဌန်းခွင့်ဆိုတဲ့နေရာမှာဒီလက်တလောနိုင်ငံရေးအခင်းအကျင်းအရာလက်တလောဖွဲ့စည်းပုံအခြေခံဥပဒေအရာလက်တလောစစ်တပ်ရဲ့အခမ်းကဏ္ဍအရာဒီဆရာတို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပေါ့နော်ဘလို့အတိုင်းအတာမျိုးလောက်ထိလိုလားမှုရှိပါသလဲ
ဒီကိုပိုင်ပြဌန်းခွင့်ဆိုတာအခုကျွန်တော်ခုနပြောသလိုမျိုးပေါ့လေကျွန်တော်တို့တိုင်းရင်းသားများကြားထဲမှာဘုံမူဝါဒတရားအနေနဲ့ရှိနေတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအောက်မှာနော်ဒီမိုကရေစီရဲ့မျိုးသားတန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်တွေကိုအခြေခံတဲ့အမျိုးသားပြည်နယ်များနဲ့ပေါင်းစုထားတဲ့အဲ့ဒီပြည်ထောင်စုဖြစ်ရပါမယ်။အဲ့ဒါကြောင့်ဒီအနေထားကကျွန်တော်မြင်တာကနော်ဒီကျွန်တော်တို့တိုင်းပြည်ကဘယ်လိုပြောမလဲဆေးအာဏာသိမ်းမှုတွေစစ်စစ်ရှိခဲ့တဲ့ခါကြတော့နော်အရေးတစေလို့ခြောက်နေတာပေါ့နော်။ပြီးရင်နောက်တစ်ခုကစစ်အာဏာရှင်စနစ်ကိုစတင်မွေးထုတ်လိုက်တဲ့နော်ကျွန်တော်တို့မဆလာတပါတီအာဏာရှင်ခေတ်ကနေစပြီးတော့မှနော်ကျွန်တော်တို့ရွေ့လျားလာခဲ့တာဖြစ်ပါတယ်။ဆိုတော့အဲ့ဒါကြောင့်ကျွန်တော်တို့ရဲ့မူလဘူဒကပျောက်ကွယ်နေတယ်ပေါ့လေ။ပင်လုံစာချုပ်ရဲ့နှစ်သာရတွေပင်လုံရဲ့အတိကိုအတိစိတ်ဓာတ်တွေကပျောက်ကွယ်နေတယ်။အဲ့ဒီစီကိုဆက်ပြီးတော့သွားရမှာဖြစ်ပါတယ်။အဲ့ဒါတွေကိုကျွန်တော်တို့ပြန်ကောက်ပြီးတော့မှယူမယ်ဆိုလို့ရှိရင်ဒီဆိုင်တိုင်းပြည်ကအဲ့ဒါကနေတတိတည်လာတာဖြစ်တယ်။တတိတည်မှုကိုဆက်ပြီးတော့မှအသိမှတ်ပြုရမယ်။ဆက်ပြီးတော့မှယူရမယ်၊သေဆောင်ရမယ်။ဒါမှပဲကျွန်တော်တို့တိုင်းပြည်ကြီးကဆက်လက်ပြီးတော့မှတည်မြဲမယ်ပေါ့နော်။တိုင်းပြည်ပြည်ကိုရတို့ဘာလို့ညာတို့ကိုစိတ်ပူစရာမလိုတော့ဘူးလို့မြင်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာဦးစီသူအောင်မြင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါရှင်တိုင်းရင်းသားတွေလိုလားနေတဲ့ဒီကိုပိုင်ပြထန်းခွင့်ပေါ့နော်ဆိုတာနဲ့ပတ်သက်ပြီးတော့ဒီအများစုနားလည်ထားတဲ့သဘောထားဒီပေါ်မှာစိုးရင်ချက်ဆရာခုနတော့ဆွေးနွေးသွားပါတယ်ဖက်ဒရယ်ဆိုတဲ့ကိစ္စပေါ်မှာတော့အများစုကသဘောတူတယ်ဆိုတဲ့ခါတော့အသေးစိတ်အချက်လက်ပေါ့နော်ကိုဟာကိုအစိုးရကနေပြီးတော့ကိုပြည်နယ်တွင်မှာကိုဟာကိုအုပ်ချုပ်ကြမလားဒီပေါ်မှာဆရာဘလို့အတိုင်းအတာလောက်ထိဖြစ်လာနိုင်တယ်လဲရှင်ဆရာဒါလေးဆွေးနွေးပေးပါ
အဲ့ဒါနဲ့ပတ်သက်လို့အခုလောလောဆယ်ဟိုလူတို့ကြားထဲမှာရောတိုင်းသားတွေကြားထဲမှာပါတချို့တော့ဟိုလက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့မှဟိုနားလည်မှုလွဲနေတာတွေရှိတယ်။ဥပမာဒီရက်ပိုင်းမှာဆိုရင်ဟိုထင်ရှားတဲ့ဟိုဟာတယောက်ပေါ့နော်။ဟိုထင်ရှားတဲ့ဒီအရက်ပဲအဖွဲ့အစည်းကအမျိုးသမီးကြီးတယောက်ဆိုရင်သူကဘာပြောလဲဆိုတော့ဒီသူ့အနေနဲ့ကတော့တဲ့ဒီ KIO အစိုးရအဖွဲ့ကိုသူအတိအမှတ်ပြုတယ်တဲ့။အဲ့တော့ဟိုကိုပိုင်ဟိုပြဋ္ဌာန်းခွင့်ရကိုပိုင်အုပ်ချုပ်ခွင့်ရဖက်ဒရယ်သဘောရဆိုရင်ဒါ KIO အစိုးရအဖွဲ့ပဲဖြစ်ရမှာပေါ့နော်ပြည်တော်စုနဲ့ဆိုရင်တော့ ဒါဒီမိုကရေစီနည်းရရွေးကောက်တင်မြောက်တဲ့ဒါ NLD ဖြစ်မှာပေါ့ဒီလိုမျိုးပြောတာတွေရှိတယ်ဆိုတော့ဒီကုဏတော်လို့ကိုယ်ပိုင်ပြဌာန်းခွင့်တို့တိုင်းသားအခွင့်အရေးတို့ဘာလို့ပြောမယ်ဆိုရင်ကျွန်တော်တို့နားလည်တာကဒါဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုသွားဖို့အဲ့တော့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုသွားဖို့ဆိုရင်ဟုတ်တယ်ကျွန်တော်တို့ဒီပြည်မကြီးမှာလည်းပြည်တော်စုကြီးတစ်ခုလုံးမှာလည်းပြဿနာရှိနေတယ်အဲ့ဒါဘာလဲဆိုတော့ဒီတပ်မတော်ကဒီဖွဲ့စည်းပုံနဲ့ဒီကုဏတော်လို့ပြည်သူလူထုရွေးကောက်ခံလိုက်တဲ့အစိုးရနဲ့ကင်းလို့ပြီးတော့မှသူ့ဘာသာသူပြည်ကြားတည်ရှိနေတယ်ဆိုတဲ့ပြဿနာကြီးဒါလည်းပြဿနာအကြီးကြီးပဲအဲ့ဒီဥစ္စာကိုလည်းဒါဖြည့်ရှင်းရမယ်ဒါအဲ့ဒါမရှိသေးသေးရတော့ဒါဒီမိုကရေစီနိုင်ငံလို့လည်းခေါ်လို့မရဘူးဒီတိုင်းပြည်မှာအဲ့ဒါရှိနေသလိုမျိုးတစ်ဖက်ကတိုင်းသားတွေနဲ့ပတ်သက်တဲ့နားလည်မှုမှလည်းအတဟိုဒါတကယ်လို့သာဒါကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရှိလာရင်ပြည်နယ်တွေလွတ်လွတ်လပ်ဖက်ဒရယ်ပြည်ထောင်စုပုံစံဖြစ်လာရင်ကချင်ပြည်နယ်ကိုဟို KIO ကပဲအုပ်ချုပ်ရမလို့လို့ကရင်ပြည်နယ်ကို KNU ကပဲအုပ်ချုပ်ရမလို့လို့ဆိုတဲ့ပုံစံမျိုးဟာမှားနေတယ်တကယ်ကြတော့တကယ်တော့ဒီဥစ္စာတွေကလက်နက်ကင်တပ်ဖွဲ့တွေပဲအဲ့တော့ဒီအဖွဲ့အစည်းတွေကတကယ်ဖက်ဒရယ်ပြည်ထောင်စုဖြစ်လာပြီဆိုရင်ဒီမိုကရေစီကိုလေးစားလိုက်နာပြီးတော့မှကချင်ပြည်နယ်မှာဘယ်သူအုပ်ချုပ်မလဲဆိုရင်ဒီလူလူရွေးကောက်တင်မြှောက်လိုက်တဲ့ဒါပါတီတာဝန်ရှိတဲ့လူတွေအဲ့ဒီဒီလူရွေးကောက်လိုက်တဲ့လူတွေကဒါပဲအုပ်ချုပ်ရမှာပဲဆိုတော့အဲ့ဒီဥစ္စာမျိုးတွေနားလည်မှုတွေကလွဲနေတယ်ဆိုတော့ကျွန်တော်တို့ကနှစ်ဖက်စလုံးမှာပြဿနာရှိတယ်ပြည်ထောင်စုတစ်ခုလုံးမှာဆိုရင်ဒီတပ်မတော်ရဲ့ feedback တည်ရှိနေမှုကလည်းဒါဒီမိုကရေစီရေးအတွက်ကိုဒါအခက်အခဲတွေရှိနေတယ်အဲ့အလားတူပဲတော်ရင်လည်းလည်းကင်ဟိုအဖွဲ့အစည်းတွေကလည်းဟိုပြောမယ်ဆိုရင်ဒါဥမာမြောက်ပိုင်းကဒီ KIO နဲ့တောင်ပိုင်းက KNU နဲ့တော့မတူဘူး KNU ဆိုရင်ဒါသူကဒီမိုကရေစီကိုလေးစားလိုက်နာပြီးတော့မှဒါအလုံးရွေးချယ်မှုတွေနဲ့ conference တွေပိုင်းနဲ့ congress တွေနဲ့သူကဒါဟိုခေါင်းဆောင်တွေရွေးကောက်တင်မြှောက်တာတွေလုပ်တယ် KIO ဘက်မှာဆိုရင်ဘာမှမရှိဘူးဆိုတော့ဒီလိုအနေအထားမျိုးတွေကိုနားလည်မှကျွန်တော်တို့အဲ့ဒီ federal ဆိုတာတိုင်းသားတွေကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတာတိုင်းသားအဲ့ဒီပြည်နယ်မှာနေထိုင်တဲ့လူတွေရဲ့လက်ပြီးရွေးချယ်လိုက်တဲ့အဲဥစ္စာကသာအဖွဲ့ကြီးကသာပါတီကသာအစိုးရဖွဲ့ပြီးအုပ်ချုပ်ရမှာဆိုတဲ့သဘောမျိုးကိုကျွန်တော်တို့နားလည်မှသာတစ်ဖက်အပြန်အလှန်ညှိနှိုင်းလို့ရမယ်သဘောလို့ကျွန်တော်နားလည်ပါတယ
်။ဟုတ်ကဲ့ပါရှင်။ဆရာကျေးဇူးပါ။နောက်ပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ပြီးဆွေးနွေးကြရအောင်ပါ။အခုတော့ကျမတို့သောရရှင်တဦးဖြစ်တဲ့ကိုနေဦးလင်းကိုကျမဖိတ်ချင်ပါတယ်ရှင်။ကိုနေဦးလင်းဝေရောက်ဆွေးနွေးပေးပါရှင်
။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်။ကျွန်တော်ကတော့တိတ်ထွေထူးထူးရောရမလို့ပါဦးရ။ဆယ်ဆယ်မူကြောင်းကျွန်တော်တို့ကလည်းနောက်ပိုင်းမှာတည်လာရတာပေါ့နော်။ဟိုတုန်းကတော့1980ခုနှစ်လောက်ကဒီရခိုင်ဒေသဆိုတာမရှိသေးဘူးကြ။เนาะကျွန်တော်တို့က84ခုဖွဲ့စည်းပုံကြောင့်ဒီကျွန်တော်တို့လူငယ်ဘဝမှာလှုပ်ရှားလာခဲ့တာ။ဆိုလိုတဲ့အခါကျတော့ဟိုဘက်ပိုင်းကတော့ဖဲတွဲဆိုတာတိတ်ခင်မစားဘူးပေါ့ဗျာ။အဓိကအဲ့တုန်းကဥကြောင်ရင်ကြောခဲ့တဲ့ဇကားအရာဆိုလို့ရှိရင်ဒါဖဲတွဲဆိုတာပရိသတ်တွေကတောင်းနေဆိုတဲ့သဘောမျိုးလောက်ကြီးကိုပြောခဲ့ပါတယ်ဗျာ။ဒီပိုင်းမှာတေချာလဲစာဖတ်ကြည့်ကြပါဦးနော်။ဟိုကိုထင်တာတွေတော့ထားပါတော့ဗျာ။ကြောကျင်လာတော့ဖက်ဒရယ်မူစွာဒီခေတ်ရှိမိဖြစ်လာပြီလူမျိုးတွေကိုအစွဲပြုပြီးတော့ဒေသတွေလုံးမဲ့အစားအမေရိကန်လိုဖက်ဒရယ်လုံးမဲ့အစားအမေရိကန်နိုင်ငံမှာတော့ဒေသကိုအစွဲပြုပြီးတော့ဟလာနော်ဖက်ဒရယ်ဆိုတာဖွဲ့စည်းတည်ထောင်တဲ့အတွက်ပြဿနာမရှိဘူးဗမာပြည်မှာတော့လူမျိုးတွေကိုအစွဲပြုပြီးတော့ဒီဖက်ဒရယ်ကိုတောင်းရင်ဒီလူမျိုးချင်းပဋိပက္ခကိုပူပေါ်စေနိုင်တယ်လို့ကျွန်တော်ကတော့ထင်တာပေါ့နော
်ဟုတ်ကဲ့ပါရှင်ဘ
ူးလည်းလက်ခံပါတယ်အဲ့ဒီစိတ်ကလေးကိုဒါချော့ပြီးတော့တိုင်းပြည်ပြည်တော်စုအတွက်ကောင်းအောင်လုပ်မယ်ဆိုရင်တော့အကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်ဒေါံဆန်းစီစီကိုနိုင်ကလည
်း
ဒီနေ့တော့ပညာတတိကျွဲကျွဲဝါးဝါနဲ့လုံနေတယ်ဆိုတာတွေ့ရတဲ့အတွက်ဝမ်းလဲတာပါတယ်တိုင်းပြည်အတွက်လည်းကောင်းမယ့်လက္ခဏာလိုပဲမြင်ပါတယ်ဗျာ
ဟုတ်ကဲ့ပါ
တချို့တွေ
ဟုတ်ကဲ့ပါကိုနေဦးလင်းကျေးဇူးပါရှင်ကျမတို့တခြားသောရရှင်တွေကိုလည်းအလှည့်ပေးကြပါတယ်အမေရိကန်ပြည်တော်စုကကိုလှမောင်စောင့်နေတာတော်တော်ကြာပါပြီကျေးဇူးတင်ပါတယ်ကိုလှမောင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုယ်ပိုင်ပြဌာန်းခွင့်ဆိုတာအခုတောင်ဆန်းစုကျင်တဲ့ဟိုလက်မမထိုးသေးရတဲ့တိုင်းသားခေါင်းဆောင်တွေနဲ့ဟိုဆွေးနွေးပြီးတော့ပေါ်လာတဲ့ခေါင်းစဉ်ပေါ့ဗျာဒီလိုပဲယူဆပါတယ်အဲ့တော့အခုအဲ့ဒီ AI တို့မွန်ပြည်တို့ကအရင်ကစစ်အစိုးရလက်ထက်မှာ18နှစ်လောက်ပေါ့ဗျာ20နှစ်ပါဟိုလက်နက်နဲ့ငင်းငယ်လဲပြီးတော့ဟိုကိုလန်းကိုရှောက်ခဲ့တဲ့အဖွဲ့အစည်းတွေပါအခုချိန်မှာမပါဝင်တဲ့အကြောင်းရင်းကတော့ဟိုမိုးပြတဲ့ပါတီကိုလက်လက်ငင်းငယ်လဲတော့အဲဒီနိုင်ပန်းသားရဲ့သူကသူ60%ခေါင်းဆောင်ကြီးကပမ်းမိခိုင်းတယ်ကြာခေါင်းဆောင်ကျော်ကတော့မိခိုင်းတော့မိုးပြလို့ရတယ်ဥက္ကဋ္ဌကဘာပြောလဲဆိုတော့နိုင်ရှင်ကဘာပြောလဲဆိုတော့ငါတို့50လုံးတိုက်လာတာအခုဒီခွင်းလို့ကျင်လို့ခွာတယ်အခုဒီခွင်းရတော့ငါတို့တိုက်ဆက်မလုပ်ဘူးဆိုတော့အခုလောဆယ်မှာဒီခွင်းမရတော့ဘူးလို့ကျွန်တော်ယူဆပါတယ်အဲ့တော့ကျွန်တော်ပြောချင်တာကတော့တောင်ဆန်းစုကြည်အခုတွဲဆောင်ဆွေးနွေးနေတဲ့တိုင်းသားခေါင်းဆောင်တွေကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ဖြစ်ပေါင်းများစွာဒီဥစ္စာကျွန်တော်တို့ဟိုစီစဉ်ရိုးစက်ကိုကျွန်တော်တို့ကဟိုဒီ 人那个什么一样，进来了的，我我我我出去的大了皮皮，下地大的嘛个皮皮，但是那的公公我我确信下的，我把在他们的路线上就那种门面嘛，多少嘞就那种网上手机啊，我离得近，比如说都啊干了说的，啊啦，现在今年现在。我说的多，说的要嘛，皮带都要，但是那刚刚的啊，估计嘛，到网上自己都，哦，怎么怎么讲的，刚刚都要压着的钱嘛，好吧？但那时候，村里吧，但那时候，其中人不一样，路上嘛，路个就。
好，给吧，古拉毛结束吧先。古的古拉毛村里到了，吃过呗，起码下午通早来村里背些起码的。小村长，古多少书记无上你的，的假如那人家一路安心帮，那不老苗林这七八的来信，假如别有小点，不老龙南没路和面他吧嘞。
OK， 这那你给家里嘞，没家没家表皮吧嘞，的这那路小点出来，这个龙帮喏，那最近你南木嘛，西亚吧没？不过那这那路古帮家太贵出来了，这那路太远那里太嘛，那你从澳洲皮吧嘞？နောက်ကျွန်တော်တို့ဒါအမြင့်ဆုံးမဟုတ်ပါဘူးအနည်းဆုံးအောက်ဈေးဖြစ်ပါတယ်ဆိုအဲ့ဒီအခြေခံ baseline ကနေကျွန်တော်တို့နော် minimum requirements ပေါ့နော်အနည်းဆုံးလိုအပ်ချက်ဖြစ်ပါတယ်ဆိုအနည်းဆုံးလိုအပ်ချက်ကိုကျွန်တော်တို့ဖြည့်ဆည်းနိုင်မှာပဲကျွန်တော်တို့ဒီရှေ့ဆက်သွားလို့ရမှာဖြစ်ပါတယ်ဒါအပီယူစကားရပြောမယ်ဆိုရင်အဲ့လိုမျိုးပြောရမှာဖြစ်ပါတယ်ကျွန်တော်တို့ကိုယ်ပိုင်ပြတ်တန်းကွင်းဟာအမြင့်ဆုံးတောင်းဆိုချက်မဟုတ်ပါဘူးဒါအနည်းဆုံးဖြစ်ပါတယ်ဒီအခြေခံပေါ်မှာသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့မျှော်လင့်ချက်တွေအများကြီးရှိပါတယ်ပြန်ဖြည့်ဆက်သွားမယ်ဒီကျွန်တော်တို့ဖြည့်ဆက်တစ်ချောင်းလုံးမှာတော့ကျွန်တော်တို့အကောင့်ဘက်ကနေပဲရှုမြင်ထားပါတယ်ဒေါက်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့တဲ့အခါမှာလည်းပဲပွင့်ပွင့်လင်းလင်းနဲ့เนาะအဲပြီးခဲ့တဲ့နေ့ကပဲကျွန်တော်တို့ကောင်းဆောင်တွေကြားထဲမှာဆွေးနွေးနိုင်ခဲ့ပါတယ်နားလည်မှုတွေလည်းတော်တော်များများရရှိခဲ့ပါတယ်ဆိုတော့ကျွန်တော်တို့ဖြည့်ဆက်သွားဖို့ဖြည့်ဆက်မှာတော့ကျွန်တော်တို့ဒီ Federal နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့အပြည့်အဝကိုရှိတဲ့เนาะစစ်မှန်တဲ့ဒီတော့သူစနစ်ကိုသွားမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့မျှော်လင့်ချက်တွေအများကြီးထားလို့ရတယ်လို့မြင်ပါတယ်
။ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါရှင့်ကျမတို့ရဲ့ဒီအစည်းအဝေးအဆုံးမတက်လေးခင်မကိုစောချစ်မောင်ရေးထားတဲ့ဟာလေးနဲ့ပဲအဆုံးသတ်လိုက်ချင်ပါတယ်။ကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာကတိုင်းရင်းသားတွေမိမိတို့အရေးကိုကိုယ်တိုင်ဥပဒေပြဋ္ဌာန်းဖို့ဖြစ်ပါတယ်လို့သူကဆွေးနွေးသွားပါတယ်ရှင့်ကျမတို့ရဲ့အင်ကာနဲ့ညာချမ်းတိုက်ရိုက်လေးလိုက်အစည်းအဝေးကဒီမှာပဲအဆုံးသတ်ခွင့်ပြုပါပါဝင်ဆွေးနွေးကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။
ပန်းတင်ကြီးတိုင်းဆွေးနွေးတင်ဆက်တဲ့အင်ကာညဒိုက်ရိုက်လေလိုင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေတဲ့အချိန်တော်တွင်းမှာသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေးကပြောပြမှာဖြစ်ပါတယ
်ဒီနေ့ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့အာဇာနည်နေ့အခမ်းအနားကိုရန်ကုန်အာဇာနည်ဘေးမှမှာကျင်းပခဲ့တာမှာဒီနေ့ထူးထူးခြားခြားတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုက်ကိုယ်တိုင်တက်ရောက်သလိုအစိုးရခေါင်းဆောင်တွေနဲ့လွှတ်တော်ခေါင်းဆောင်တွေတက်ရောက်ကြပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်တရားအနေနဲ့နှစ်ပေါင်း40ကျော်အတွင်းမှာပထမဆုံးအကြိမ်ဖြစ်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်တာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းဒီနေ့အခမ်းအနားကိုအာဇာနည်မိသားစုဝင်တဦးအနေနဲ့တက်ရောက်ခဲ့ပါတယ်ရှင်။တက်လို့ခေါ်တဲ့အမေရိကန်ဒုံခွင်တုံးစနစ်တောင်ကိုရီးယားမှာနေရာချထားတာကိုလက်တုံ့ပြန်မယ်လို့ချင်းချောက်ပြောဆိုပြီးသတင်းတပတ်အကြာဒီကနေ့မှာမြောက်ကိုရီးယားကပဲ့ထိန်တဲ့ဒုံးကြီး၃စင်းကိုစမ်းသပ်ပစ်လွတ်လိုက်ပါတယ်။ဒီကနေ့အင်္ဂါနေ့အစောပိုင်းဒီမြောက်ကိုရီးယားကပစ်လွတ်ခဲ့တဲ့ဒုံးကြီးတွေဟာတာလက်ပစ်စကတ်ဒါမှမဟုတ်ရိုဒေါအမျိုးအစားဒုံးကြီးဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောပါရရှင်။Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံဒုတိယမြောက်နေ့ဖြစ်တဲ့ဒီနေ့မှာတော့စီးပွားရေးဆိုင်ရာအကြောင်းအရာတွေကိုအဓိကထားဆွေးနွေးကြဖို့ရှိတယ်လို့ Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာနေတဲ့ Donald Trump ကိုဒီပါတီရဲ့တရားဝင်သမ္မတလောင်းဖြစ်နေတယ်လေညီလာခံမှာအတည်ပြုဖို့ရှိနေတာပါဒီကနေ့ဒီမိန့်ခွန်းပြောကြားမဲ့သူတွေအထက်မှာတော့ Trump ရဲ့သားနှစ်ဦးနဲ့အတူအောက်လွတ်တော်ဩဂတ် Paul Ryan နဲ့သမ္မတလောင်းဖြစ်ပြီးပါဝင်ရှင်ပြိုင်ခဲ့သူတွေဖြစ်တဲ့ Chris Christie နဲ့ Ben Carson တို့အပါအဝင်ပါတီရဲ့အရေးကြီးတဲ့ပုဂ္ဂိုလ်တို့လည်းပါဝင်ပါရရှင်တူရကီဝန်ကြီးချုပ်ဘီနာလီယီဒရမ်ကဒီသူ့အစိုးရကိုစစ်တပ်ကအာဏာသိမ်းဖို့ကြိုးစားတဲ့လုပ်ရမအောင်မြင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့ဒီဘော်မှာလက်တော့ပြန်လာပြီးမလုပ်ကြဘူးလူထုကိုသတိပေးပြောဆိုထားပါရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမက်ခင်ဖြူတွေပြောပြခဲ့တာပါ။ဒီညတွေအစီအစဉ်ထုတ်လို့ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ်။ကျွန်တော်ကတော့ညွန်ဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းနိုမီတာ24.35-32.51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။တို့ရရှိနေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.